Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည်ဒီဇင်ဘာလ18ရက်နေ့စတာပတိနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီထိလိုင်းဒိုမီတာ24 40 51နဲ့လိုင်းဒိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။စတာပတိနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုအောင်မြတ်သူနဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးပါမယ်။American dollar 950 billion တန်ဖိုးရှိတဲ့ COVID ကာလစီးပွားရေးအကူအညီပေးရေးအစီအစဉ်တရက်ကိုအတည်ပြုနိုင်ဖို့ American လွှတ်တော်ကိုယ်စားလှယ်တွေအကြားသဘောတူညီလူနီးပါးအခြေအနေကိုရောက်ရှိနေပါတယ်။အထက်အောင်လွှတ်တော်နေရာစလုံးကသဘောတူအတည်ပြုပေးနိုင်ဖို့ရည်ရွယ်ထားတဲ့ကယောဂအကူအညီပေးရေးအစီအစဉ်ကိုသဘောတူညီချက်ရဖို့အတော်လေးခီးရောက်နေပါပြီလို့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကဗိုလ်တော်ဦးကပြောပါရယ်ဒီအစီအစဉ်ကပါတီတစ်ခုစလုံးကအထက်လွှတ်တော်အမတ်တွေဒီကနေ့ကအဆိုပြုထားတဲ့98ဘီလီယံတန်ဖိုးရှိတဲ့အစီအစဉ်ကိုအခြေခံထားတာဖြစ်ပါတယ်ပါတီတစ်ခုအကြားအဓိကသဘောထားကွဲလွဲနေတဲ့အချက်တစ်ချက်ကိုဒီအစီအစဉ်ထဲကနေဖက်တုတ်ပြပွဲရှိပါတယ်အင်္ဂါနေ့နောက်ပိုင်းကအစည်းအဝေးစိတ်အားတက်ဖွဲ့ပြီးဆုံးသွားပြီးတဲ့နောက်အောက်လွှတ်တော်ဦးတာနန်စီပယ်လိုစီChuck Schumer နဲ့ Mitch McConnell တို့ဒေသစံတော်ချိန်ပုံရုံးလေးနေ့လယ်မှာထပ်မံတွေ့ဆုံဆွေးနွေးနေတာဖြစ်ပါတယ်။ COVID အကူအညီပေးရေးအစီအစဉ်အသစ်ပေါ်သဘောတူညီချက်မရဘူးဆိုရင်တော့လက်ရှိအကူအညီပေးနေတဲ့အစီအစဉ်အများပြားဒီလကုံမှာတက်တန်းကုန်ဆုံးမှာဖြစ်ပါတယ်။ American ပြည်ထောင်စုအစိုးရ3စီအတွက်တက်တန်းတိုးပေးထားတဲ့ရက်ကလည်းတောက်ကြနေမှာကုန်ဆုံးမှာဖြစ်ပါတယ်ခင်ဗျ။ဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနဲ့အသေးပြောင်းနှုန်းမြင့်တက်လာတာကိုဟန်တာဖို့အသစ်ချမှတ်လိုက်တဲ့တင်းကျပ်တဲ့စီကံသမတ်ချက်တွေမနေ့ဗုဒ္ဓဦးနေ့ကစလို့အသက်ဝင်ပြီးဖြစ်ပါတယ်။အခုချမှတ်လိုက်တဲ့စီကံတွေအရေးမကြီးတဲ့စီးပွားရေးလုပ်ငန်းတွေအားလုံးပိတ်ဖို့နဲ့လူငါအုပ်ထက်ပိုပြီးမဆူဝေးဖို့တားမြစ်လိုက်တာဖြစ်ပါတယ်။ဒီစီးပွားရေးတွေကဇန်နဝါရီလ10ရက်နေ့အထိအကျုံးဝင်မှာဖြစ်ပါတယ်။ခုနှစ်ရတာကာလအတွင်းဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းစံချိန်တင်မြင့်တက်ခဲ့ပြီးပြည်မြလူတစ်သိန်းမှာ180နှုန်းလောက်ကူးစက်နေတာဖြစ်ပါတယ်။ဂျာမန်ကျန်းမာရေးဝန်ကြီးဂျန်စပရန်ကတော့ Pfizer ဆေးကုမ္ပဏီနဲ့ German BioNTech ကပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးအသုံးပြုခွင့်ကိုဒီဇင်ဘာလ23ရက်နေ့မှာရနိုင်မယ်လို့ပြောပါတယ်။
Das ist eine gute Nachricht, dass eine Zulassung am 23.12.
ကာကွယ်ဆေးကိုဒီဇင်ဘာလ23ရက်နေ့လောက်ခွင့်ပြုနိုင်မယ်ဆိုတာသတင်းကောင်းဖြစ်ပါတယ်။အချက်လက်တွေကိုစစ်စစ်လေးပြီးလာမယ့်23ရက်နေ့မှာခွင့်ပြုမယ်ဆိုရင်တော့ဥရောပသမဂ္ဂနိုင်ငံတွေအားလုံးအတွက်သတင်းကောင်းတစ်ခုပါလို့ Germany ကျန်းမာရေးဝန်ကြီး James Spang ကဗိုလ်တော်နေကပြောပါတယ်။အခုဒီဆေးကို Britain နဲ့ American အစိုးရတာဝန်ရှိသူတွေကခွင့်ပြုလိုက်ပြီးတဲ့နောက်ဆေးဝယ်ဆိုင်ရာဝန်ထမ်းတွေကိုစပြီးထိုးပေးနေပြီဖြစ်ပါတယ်။ဒါအပြင် American နိုင်ငံကဒုတိယမြောက်ကာကွယ်ဆေးကိုထပ်ပြီးခွင့်ပြုပေးဖို့ရှိနေပါတယ်။ American ခြေဆိုင် Moderna ဆေးကုမ္ပဏီနဲ့မြို့သားကျမကြီးသိပ္ပံကပူးတွဲဆန်းသက်နေတဲ့ COVID-19 ကာကွယ်ဆေးကဘေးရန်ရဲ့ KMB ထိရောက်မှုရှိတာကိုကနဦးလေးလာချက်တွေမှာတွေ့ရှိရတယ်လို့ American စားတောင်းတဲ့ဆေးဝါးကုကဲရေး FDA တာဝန်ရှိသူတွေကအင်္ဂါနေ့ကကြေညာခဲ့ပါတယ်နှစ်ကြိမ်ထိုးနှံဖို့လိုအပ်တဲ့မိုဒါနာရဲ့ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ပေးတဲ့မပေးတဲ့ကို FDA ရဲ့ဇီဝဆေးပစ္စည်းထုတ်ကုန်ဆိုင်ရာအကြံပေးကော်မတီကဒီကနေ့ကြာတာပတိနေ့မှာအဆုံးဖြတ်ပေးဖို့ရှိပါတယ်EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာတနေ့တည်းတစ်ပြိုင်တည်း COVID-19 ကာကွယ်ဆေးစတင်ထိုးနှံသွားဖို့ရည်ရွယ်ထားကြောင်းဥရောပသမဂ္ဂကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကပြောပါရယ်အဖွဲ့ဝင်နိုင်ငံတွေအကြားညီညွတ်မှုကိုပြသတဲ့အနေနဲ့ဒီနေ့မကုန်ခင်တရက်ရက်မှာကာကွယ်ဆေးစတင်ထိုးနှံသွားမှာဖြစ်ပါရယ
် So let's start as soon as possible with the vaccination together
နိုင်ငံ28နိုင်ငံအထူးတကားကာကွယ်ဆေးအများဆုံးစတင်ထိုးနှံကြပါစို့။ကာယောဂကိုညီညီညွတ်ညွတ်နဲ့တိုက်ဖြတ်နေသလိုကာကွယ်ဆေးကိုလည်းတနည်းနဲ့တစ်ပြိုင်တည်းစတင်ထိုးနှံကြပါမယ်။ဒီဆက်စုပ်ဖွေရာဗိုင်းရပ်စ်ကိုအတူတကွညီညီညွတ်ညွတ်တိုက်ဖြတ်ကြပါစို့လို့ EU ကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကဗုဒ္ဓဦးနေ့က Brussels မြို့ကဥရောပပါလီမန်မှာပြောပါရယ်။ EU ရဲ့ဆေးဝါးစီမံကြီးကြပ်ရေးအဖွဲ့ဖြစ်တဲ့ဥရောပဆေးဝါးဆိုင်ရာ Agency EMA က Pfizer BioNTech ကုမ္ပဏီထုတ်ကာကွယ်ဆေးကို30ခွင့်အတည်ပြုပေးနိုင်ဖို့ရှေ့ပတ်မှာဆွေးနွေးကြမှာဖြစ်ပါရယ်။ Coronavirus ကူးစက်ခံရသူတဦးနဲ့ထိတွေ့မှုရှိခဲ့တာကြောင့် American နိုင်ငံခြားရေးဝန်ကြီး Mike Pompeo အခုအခါတည်တံ့ခွဲခြားနေထိုင်နေကြောင်း American နိုင်ငံခြားရေးဝန်ကြီးဌာနကဗုဒ္ဓဦးနေ့ကကြေညာပါရယ်။စံသက်စစ်ဆေးအပြီးမှာသူ့မှာရောဂါကူးစက်မှုမရှိဘူးလို့လည်းပြောပါရယ်။လောလောဆယ်မှာနိုင်ငံခြားရေးဝန်ကြီးဌာနစီးအဖွဲ့ကဝန်ကြီး Mike Pompeo ရဲ့အခြေအနေကိုသတိထားပြီးစောင့်ကြည့်နေတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါရယ်။သူနဲ့ထိတွေ့ခဲ့သူ Betty Bower ဆိုရာကို ပုဂ္ဂိုလ်ရေးလုံခြုံမှုဆိုင်ရာအကြောင်းပြချက်နဲ့ထုတ်ဖော်ပြောကြားခြင်းမရှိပါဘူး။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတူနဲ့ဝန်ကြီးပုံပြီရောဘယ်လိုထိတွေ့ခဲ့သလဲဆိုတာကိုလည်းမသိရသေးပါဘူး။အင်္ဂါနေ့တုန်းကတော့နိုင်ငံရေးဝန်ကြီးဌာနအားလိုက်ရဲ့ပါတီအခမ်းအနားတစ်ခုကိုအဆောက်အအုံအတွင်းမှာကျင်းပခဲ့ပါတယ်။ဒါပေမဲ့ဖိကြားခံရသူ900လောက်မှာဒါစင်အနေငယ်လောက်သာတက်ရောက်ခဲ့တယ်လို့လည်း Washington Post သတင်းစာကပြောပါတယ်။အမေရိကန်နိုင်ငံမှာအခုခါကာဝတ်ဆေးတွေစတင်ထိုးနိုင်နေပြီဆိုပေမဲ့လည်းကူးစက်မှုနှုန်းကတောင်းတဲ့ချီမြင့်တက်နေစေဖြစ်ပါတယ်။ American ပြည်သူ 16.8 တန်းယောဂကူးစက်ခံရပြီးလူပေါင်း 34,000 ကျော်သေဆုံးခဲ့တယ်လို့ John Hopkins တက္ကသိုလ်စီးရင်တွေမှာဖော်ပြထားပါတယ်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
် VOA American တန်ကစက်တဘရီနေ့မနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူ 1,233 ဦးထပ်တိုးပြီးသေဆုံးသူကတော့ 28 ဦးထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အားစားဝင်ဌာနရဲ့ဗုဒ္ဓဟူးနေ့ည8နာရီထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။သေဆုံးသူတွေထဲမှာအယောက်20ကရောဂါအခံရှိသူတွေဖြစ်တယ်လို့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။တက်ခွဲနမူနာပေါင်း 23,109 ခုကိုစစ်ဆေးတဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးတော့ဗုဒ္ဓဟူးနေ့ဒီဆိုရင်တော့စစ်ဆေးခဲ့တဲ့တက်ခွဲနမူနာပေါင်း 153,849 ခုရှိသွားပြီဖြစ်ပါတယ်။ခုချိန်ဒီသေဆုံးသူအရေအတွက်က 2,346 ဦးရှိပြီးတော့ရောဂါပိုးကူးစက်သူပေါင်းကတော့ 31,900 ဦးရှိသွားပါပြီ။ဗုဒ္ဓဦးညထုတ်ပြန်ချက်မှာဆေးရုံစင်ကွင်းရသူအရေအတွက် 1,053 ဦးရှိတယ်လို့ဖော်ပြထားတာကြောင့်ရောဂါပျောက်ကင်းသွားသူပေါင်း 9,453 ဦးရှိသွားပြီဖြစ်ပါတယ်။ဒီကိန်းငန်းနေရဆိုရင်ရောဂါပိုးကူးစက်နှုန်းအနည်းငယ်ကျဆင်းလာနေပေမဲ့သေဆုံးနှုန်းကတော့ရောမချသွားသေးပဲနေ့စဉ်လိုလို200ကျော်တဲ့အထက်မှကြီးရှိနေဆဲဖြစ်ပါတယ်။ချင်းမိုင်မျိုးကိုထိတ်လန့်စေခဲ့တဲ့မြန်မာနိုင်ငံကတရားမဝင်နေဆက်ပြတ်ကျော်ပြီးတော့ထိုင်းနိုင်ငံကိုပြန်လည်ဝင်ရောက်လာတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူထိုင်းနိုင်ငံသူအမျိုးသမီး3ဦးဟာပြင်းထန်တဲ့အရေးယူမှုတွေရင်ဆိုင်ရမှာဖြစ်တယ်လို့ထိုင်းရာရှိတွေကပီဂရက်အင်ဂါနေကပြောပါတယ်။အမှတ်9ဒေတာလက်ထောက်ခရိုင်ရဲချုပ်ဘိုချုပ်ပရာချုတ်ဝေါင်ဆွတ်ကပီဂရက်အင်ဂါနေကချင်းမိုင်ခရိုင်နကွန်ပိုင်ဆေးရုံကဆင်းလာတဲ့အမျိုးသမီး3ဦးဟာသူတို့ရဲ့လောရက်တွေနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့တာဝန်ယူဖို့အချိန်ကျပြီလို့ပြောဆိုလိုက်တာပါ။ဒီအမျိုးသမီး3ဦးဟာမြန်မာနိုင်ငံတာချီလေးမြို့ကနေချင်းရိုင်ခရိုင်မဲဆိုင်ကိုပြီးခဲ့တဲ့လကုန်ပိုင်းကခိုးဝင်ခဲ့တာဖြစ်ပြီးချင်းရိုင်ခရိုင်ရဲတပ်ဖွဲ့ကတော့ဒီလိုမျိုးခိုးဝင်တာမျိုးကိုသတိပေးတဲ့အနေနဲ့မျိုးသမီး3ဦးကိုအမှုဖွင့်ထားလိုက်ပြီဖြစ်ပါတယ်။နကွန်ပန်ဆေးရုံညွှန်ကြားရေးမှူးဒေါက်တာဝိုရချက်တချရက်ကအမျိုးသမီး3ဦးဟာဆေးရုံကနေအိမ်ပြန်နေဖို့အတွက်အဆင်သင့်ဖြစ်နေပြီးဆက်ပြီးတော့တခြားလူတွေကိုရောဂါမကူးစက်တော့ကြောင်းအတည်ပြုပြောကြားပါတယ်။ဒီအမျိုးသမီး3ဦးဟာတရားမဝင်နေဆက်ပြတ်ကျော်ဝင်ရောက်မှုအပါအဝင်ဒေသတွင်းအမိတ်ချိုးဖောက်မှုကိုဗစ်ဘေးကာလအတွင်းပြဌာန်းထားတဲ့ရေးပေါ်အမိတ်တွေကိုချိုးဖောက်တာမှုပထမမှုအတွက်အမြင့်ဆုံးထိုင်းပန်းငွေ2000တန်ခတ်မှာဖြစ်ပြီးတော့ဒုတိယမှုအတွက်အမြင့်ဆုံးထိုင်းပန်းငွေ4000နဲ့ထောင်တန်2နှစ်တတိယမှုအတွက်ဒဏ်ငွေဘတ်တသိန်းနဲ့ထောင်တန်2နှစ်ရင်ဆိုင်ရမှာဖြစ်တယ်လို့ရဲချုပ်ပရချက်ကပြောပါတယ်။ထိုင်းဆိုးရွားရဲ့ COVID-19 သတင်းအချက်အလက်ဌာနကအင်ကာနေကထုတ်ပြန်ကြေညာမှာတော့အီသီယိုးပီးယားနိုင်ငံသူကိုဝန်9လရှိပြီဖြစ်တဲ့ဆေးဝန်ထမ်းတူအပါအဝင်လူနာသစ်9ဦးထပ်တိုးကြောင်းထုတ်ပြန်ကြေညာပါတယ်ခင်ဗျာတရုတ်နိုင်ငံအနေနဲ့ဒုတိယအထုပ် COVID-19 ကာကွယ်ဆေးကိုဘရာဇီးနိုင်ငံကိုတင်ပို့ဖို့အတွက်အစဉ်သက်ဖြစ်နေပြီလို့ Sinovac BioNTech ရဲ့လူမှုဆက်သွယ်ရေးညွှန်ကြားရေးမှူး Leo Pichan ကပြီးခဲ့တဲ့ကြာသပတေးနေ့ကထုတ်ပေါ်ပြောကြားခဲ့ပါတယ်
今天晚上我们预计会运走191万剂的。
ကျွန်တော်ဒီညကိုဗစ် -19 ကာကွယ်ဆေးတက်တမ9တန်းကိုဘရာဇီးနိုင်ငံကိုပို့မယ်။သူတို့တည်ပြုမယ်ဆိုရင်တော့ဒါဒုတိယအထုပ်ပါ။ပထမအထုပ်600လီတာကုန်ကြောတွေကတော့ဘရာဇီးကိုရောက်နေပါပြီ။600လီတာဆိုတာထိုးဆေးပမာဏတတန်းနဲ့ညီပါတယ်။ပထမအထုပ်ထိုးဆေးတသိန်း2000ဟာဒုတိယနာမှာသုံးဖို့ပါ။ဘရာဇီးနိုင်ငံမျိုးတော်ဆွန်ပေါလိုအထိဒီကာကွယ်ဆေးတွေကိုတည်ပြုဆောင်ရမှာအပူချိန်မှတ်တမ်းနဲ့ကြိယာတွေနဲ့စောင့်ကြည့်သွားမှာဖြစ်ပြီးတော့ဆေးရည်သွေးကိုမထိခိုက်စေဖို့အတွက်အပူချိန်2ဒီဂရီကနေ8ဒီဂရီအတွင်းထိမ့်သိမ်းထားရှိဆောင်မှာဖြစ်ပါတယ်။ဒါကူးပန်ယောဂကာကွယ်ဆေးတွေကိုထိမ့်သိမ်းတဲ့အပူချိန်နဲ့လည်းတူညီပါတယ်။ကာကွယ်ဆေးတွေထိမ့်သိမ်းတဲ့နေရာမှာစံအပူချိန်ဖြစ်တဲ့အပူချိန်5ဒီဂရီဆယ်စီယပ်မှာပဲကျွန်တော်တို့ဆေးသစ်တာတွေကိုထားရှိမှာပါ။လေဆိပ်စစ်ဆေးတွေကိုဖျက်ဆီးမိတာနဲ့လေရင်မထွက်ခင်ဒီဆေးတွေကိုအတူဆုံးချိန်အတွင်းလေရင်ဘောကိုတင်ပေးမှာဖြစ်တယ်လို့ဝီတာအကုံစီပူဆောင်ရေးမန်နေဂျာဖန်ဘိုဂျန်ကပြောပါတယ်။Sinovac ဆေးကုမ္ပဏီကတော့ဒီဆေးတွေကိုတရုတ်ပြည်မှာသုံးဖို့ထောက်ခံချက်တွေကိုစောင့်ဆိုင်းနေသေးပဲဖြစ်ပြီးအချိန်ရောက်တာနဲ့ပြည်တွင်းမှာထိုးဖို့အစဉ်သင့်ပြင်နေတာလို့ဆိုပါရယ် တရုတ်နိုင်ငံထဲမှာတော့အေးကမ်းပါတဲ့ truck car တွေနဲ့ကုန်းလမ်းခီးကပဲတည်ယူဖို့လောလောဆယ်မှာစီစဉ်ထားတယ်။တချို့နေရာတွေကိုလေကြောင်းနဲ့ပို့ကောင်ပို့ရမယ်။ပြီးခဲ့တဲ့ဩဂုတ်လတွေကတော့ကာကွယ်ဈေးတွေကိုရောဂါထိန်းချုပ်ရေးဌာနတထောင်ကျော်စီကိုပေးပို့ဖို့အစမ်းလေ့ကျင့်တာမျိုးလုပ်ခဲ့တယ်။ပြည်ချင်းမြို့တော်အတွက်ပေးပို့ဖို့က2နာရီလောက်ကြာပေမဲ့စင်ဂျန်မြို့အတွက်ကတော့2ရက်လောက်ကြာနိုင်ပါတယ်လို့လေအိုကပြောပါတယ်။American ပြည်တော်စုကအီရန်နိုင်ငံရဲ့ရေနံဓာတုပစ္စည်းတွေရောင်းချရမှာအကူအညီတွေပေးခဲ့ကြတဲ့တရုတ်နဲ့အီရန်နိုင်ငံကကုမ္ပဏီတွေကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဒဏ်ခတ်ပိတ်ဆို့အရေးယူခဲ့ပါတယ်။ American ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်ထက်မှာတော့ဒီနှစ်အစောပိုင်းကပိတ်ဆို့အရေးယူခံထားရတဲ့ Trilines Petrochemical Limited ကထုတ်လုပ်တဲ့အီရန်နိုင်ငံရဲ့ရေနံဓာတုထုတ်ကုန်တွေကိုတင်ပို့ရမှာအကူအညီတွေပေးခဲ့တဲ့ကုမ္ပဏီနာမည်၄ခုကိုအမည်မဲဆင်းထဲမှာထည့်သွင်းဖော်ပြထားပါတယ်။ဒီကုမ္ပဏီလေးကတော့တရုတ်နိုင်ငံအခြေစိုက် Downhill International Ship Management Limited နဲ့ Petrochem Saudis Limited တို့ဖြစ်ကြပြီးတော့ UAE အခြေစိုက် Alpha Test Trading နဲ့ Petrolines တို့ဖြစ်ကြပါတယ်။ဒီလိုအရေးယူဆောင်ရွက်မှုဟာပြီးခဲ့တဲ့ရက်သတ္တပတ်တွေကစလို့နေ့စဉ်နီးပါး Donald Trump ဆိုရယ်ကုန်သွယ်ရေးပိတ်ဆို့မှုတွေချမှတ်နေတဲ့အထက်ကတစ်ခုဖြစ်ပြီးတော့အများစုဟာအီရန်ဆိုရယ်ကိုပြစ်မှတ်ထားအရေးယူတာပါ။လေးလာသူတွေကတော့ဒီလိုပိတ်ဆို့အရေးယူပြီးအီရန်ဆိုရယ်ကိုဖိအားပေးတာဟာဒီကောက်ခံသမရဂျိုးဘိုက်ဒန်ရဲ့အီရန်နိုင်ငံနဲ့နျူကလ িয়ার ရေးစာချုပ်တွေကိုပြန်လည်သဘောတူညီမှုလုပ်တဲ့နေရာမှာပုံမိုရှုပ်ထွေးအောင်လုပ်တယ်လို့ဖြစ်နေတယ်လို့ဆိုပါရယ်ဒီပိတ်ဆို့တံခတ်မှုအရာအမေရိကန်နိုင်ငံအတွင်းမှာရှိတဲ့ကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားမှဖြစ်ပြီးတော့သူတို့နဲ့မပတ်သက်ဖို့အခြားကုမ္ပဏီတွေကိုလည်းတားဆီးထားတာဖြစ်ပါရယ်မြေမဲစင်းတင်သွင်းခြင်းခံထားရတဲ့အဖွဲ့အစည်းတွေနဲ့ဘန်နာရေးအရဆက်နွယ်ပတ်သက်တဲ့အခြားအဖွဲ့အစည်းတွေဟာလည်းပိတ်ဆို့ခြင်းခံရဖို့အနေနဲ့ရှိကြောင်းအမေရိကန်ဘန်နာရေးဝန်ထမ်းတွေကပြောပါရယ်ကျွန်တော်ဗရီနေနောက်ဆုံးရသတင်းတွေကိုကိုရဲမင်းထွန်းနဲ့တူကြီးညာခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရမှာပါ
။ COVID ကရောဂါဒုတိယလိုင်းကြောင့်မြန်မာစီးပွားရေးဟာတိတိတသာကျဆင်းသွားတာကြောင့်ပြန်လည်နလန်ထူအောင်ပြင်ဆင်ဖို့ကမ္ဘာ့ဘဏ်ကသတိပေးလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ COVID ကရောဂါကြောင့်ထိခိုက်ခဲ့ရပြီးပြီးခဲ့တဲ့နှစ်မှာပြည်တွင်းအသက်တင်ထုတ်လုပ်မှု GDP တန်ဖိုး 6.8% ရှိရာကနေ 2019-2020 ဘဏ္ဍာနှစ်မှာတော့7.9%ရာခိုင်နှုန်းအထိကျဆင်းသွားကြောင်းမြန်မာနိုင်ငံစီးပွားရေးခန့်မှန်းချက်အစီရင်ခံစာအသစ်ထုတ်ပြန်ရမှာကမ္ဘာ့ဘဏ်ကပြောဆိုလိုက်တာပါကရောဂါကြောင့်အဓိကထိခိုက်ခဲ့ရတဲ့အထက်မှာလေယာဉ်စီးပွားရေးကဏ္ဍပါဝင်သလိုမြန်မာနိုင်ငံရဲ့အစင်းရဲမွေးတွေမှုတိုက်ဖျက်ရေးကြိုးပမ်းမှုတွေကိုလည်းထိခိုက်ခဲ့ရတယ်လို့ပြောဆိုထားပါတယ်ထိခိုက်မှုတွေပြန်လည်နလန်ထူအောင်အများဆုံးပြင်ဆင်ဖို့လဲကမ္ဘာ့ဘဏ်ရဲ့မြန်မာလာအိုကမ္ဘောဒီးယားဆိုင်ရာဌာနကိုယ်စားလှယ်မာရီယန်ရှမန်ကမြန်မာအစိုးရရာရှိတွေနဲ့စီးပွားရေးပညာရှင်တွေနဲ့အွန်လိုင်းတွေ့ဆုံရမှာပြောဆိုလိုက်တာပ
ါ The government of course is working hard to mitigate the impact of the pandemic.But we believe more can be done to reverse the increase.
မြန်မာနိုင်ငံဟာစီးပွားရေးပြန်လည်ဦးမော်ဖို့နဲ့ဆင်းရဲမှုလျှော့ချဖို့ကိုဗစ်ကရောဂါတုံ့ပြန်ရေးအစီအစဉ်တွေချဖို့လိုပါတယ်။ရေတို့အနေနဲ့ကတော့အစိုးရကရောဂါပြန်မနှုန်းနှိမ့်ကွေအောင်လုပ်တဲ့အစီအစဉ်တွေကိုအာရုံစိုက်ဖို့နွမ်းပါတဲ့သူတွေအတွက်အကူအညီကယ်ဆယ်ရေးအစီအစဉ်တွေနဲ့အစားအသောက်ထောက်ပံ့ဖို့စီးပွားရေးကိစ္စရပ်တွေမှာအထောက်ပံ့ပေးဖို့လုပ်သင့်ပါတယ်။ရရှိအတွက်ဆိုရင်တော့အခြေခံအဆောက်အုံတွေပြီးတော့ digital နည်းပညာဒါတွေမှာယင်းနှိမ့်နံမှုကပြည်တွင်းဝယ်လိုအားနဲ့အလုပ်ကံရရှိမှုတိုးလာနိုင်လို့နိုင်ငံစီးပွားရေးကိုလည်းတွန်းအားဖြစ်စေမှာပါ
မြန်မာနိုင်ငံရဲ့အစိုးရနွမ်းပါမှုနှုန်းက2018-2019မှာ 22.4 ရာခိုင်နှုန်းရှိခဲ့ပေမဲ့အခုနှစ်မှာ 28 ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းထားပြီးအစောဆုံး 2021-2022 ကြာမှသာပုံမှန်အခြေအနေပြန်ရောက်နိုင်လိမ့်မယ်လို့လည်းကမ္ဘာ့ဘဏ်ကပြောပါတယ်မြန်မာအစိုးရအနေနဲ့ကရောဂါဖြစ်ပွားနှုန်းတိုးလာချိန်မှာသက်ဆိုင်ရာဝန်ကြီးဌာနလိုက်ပေးထားတဲ့ဘဏ္ဍာငွေရေးတဲကဒစိတ်တစ်ပိုင်းကိုပြန်လည်စုဆောင်ပြီးလေယာဟိုတယ်နဲ့ခီးသွားအသေးစားစုံမှုလုပ်မှုလုပ်ငန်းဒါတွေကိုထောက်ပံ့ပေးရကြောင်းစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးထွန်းသွန်းနိုင်ကပြောပါတယ်နွမ်းပါရဲ့မိသားစုတွေအတွက်အခြေခံစားတောက်ကုန်နဲ့ငွေကြေးထောက်ပံ့တာလျှင်းစစ်မီတာကားတွေလျှော့ချပေးရဒီနေရာတွေမှာလည်းဂျင်းငွေတွေကိုနိုင်ငံတကာချင်းငွေရင်းနဲ့ပေါင်းပြီးသုံးစွဲခဲ့ရကြောင်းမြန်မာနိုင်ငံဆိုင်ရာကမ္ဘာ့ဘဏ်တောင်ရှိသူတွေနဲ့စုညွှေးပွဲမှာပြောဆိုသွားတာပါ
တကယ်တကယ်ကျွန်တော်တို့ budget နဲ့ပတ်သက်ပြီး budget ကရေးဆွဲထားပြီးသားဖြစ်နေပြီ allocation တွေပေါ့သက်ဆိုင်ဝန်ကြီးဌာနအသီးဆိုကျွန်တော် allocation တွေချထားပြီးသားဖြစ်နေအဲ့တော့ချထားပြီးသား allocation တွေကနေပြီးတော့ကျွန်တော်သက်ဆိုင်ဝန်ကြီးဌာနအသီးသီးကိုအရေးကြီးတဲ့လုပ်ငန်းတွေမှာအပဘလို့တဲ့ချက်ချင်းဆောင်ရွက်ရန်မလိုတဲ့ကိစ္စရက်တွေဒါတွေကိုရှော့ပေးပါဆိုပြီးတော့ကျွန်တော်တို့သူတို့ကိုခင်ပြူထားတဲ့ဘဏ္ဍာငွေအသုံးစိတ်အထက်ကနေပြီးတော့ around 10% လောက်ဒါတွေကိုကျွန်တော်ပြန်အပ်ပါလို့ကျွန်တော်တို့စုစည်းခဲ့တာရှိတယ်
မြန်မာနိုင်ငံရဲ့အခုနှစ်စီးပွားရေးတိုးတက်မှုနှုန်းကိုနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကတည်ရာခိုင်နှုန်းခန့်မှန်းထားပြီးအာရှဖွံ့ဖြိုးရေးဘဏ် EDB ကတော့ 1.8% ရာခိုင်နှုန်းခန့်မှန်းထားပါတယ် စီမံပန်းလာစက်မှုဝန်ကြီးဌာနကတော့2019-2020မြန်မာနိုင်ငံရဲ့ GDP တိုးတက်မှုနှုန်းက 3.2% ရာခိုင်နှုန်းရှိနေမယ်လို့ခန့်မှန်းကြောင်းပြောပါတယ်။စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကတော့အစိုးရအနေနဲ့စီးပွားရေးပြန်လည်ဦးမောင်းမြန်မြန်လှုပ်ဆောင်သိမ်းပြီးယောဂါကာကွယ်ဖို့ကန့်သတ်ထားတဲ့တချို့ကိစ္စတွေ၊ကုန်စည်စစ်ဆေးမှုကိုထိခိုက်စေတဲ့ကိစ္စတွေ၊ဝန်ဆောင်မှုပေးရအစိုးရဌာနတွေရဲ့ကြံ့ကြာနေတဲ့ကိစ္စတွေကိုဖြေလျှော့ပေးဖို့လိုတယ်လို့ယောဂါကာကွယ်ရေးနဲ့စီးပွားရေးပြန်လည်ဦးမောင်းစီတပြိုင်နက်တည်းဆောင်ရွက်ရမှာဖြစ်ကြောင်းပြောပါတယ်။နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေမှာအဟန့်အတားဖြစ်နေရတာတွေ၊နေဆက်ကုန်စည်စစ်ဆေးမှုတွေအချိန်မီစိတ်စစ်မပေးနိုင်တဲ့ကိစ္စ၊ပြည်ပကိုပြန်မထွက်နိုင်တဲ့လုပ်သားတွေကိစ္စ၊ဒါတွေကိုအဆင်ပြေအောင်ကျန်းမာရေးထိန်းချုပ်မှုတွေကိုဖြေလျှော့ပေးဖို့အစိုးရကလည်းကျန်းမာရေးစစ်ဆေးမှုတွေကိုမြင့်တင်ဆောင်ရွက်နိုင်ဖို့လိုကြောင်းလည်းသူကအကြံပြုထားပါတယ
်။ဟောစီဝိုင်းကြံကြက်ကိုဆိုတဲ့ကိစ္စကဘာလို့မဲဘလို့မဟာဗျူဟာနဲ့သွားမယ်ပေါ်စီနဲ့သွားမယ်ဘလို့ဒီစီမှာဘလို့တိုးတက်နိုင်တဲ့ဆွေးကိစ္စတွေမပြောနိုင်ဘူးပေါ့နော်။အခုလောလောဆယ်လက်တွေ့ဖြစ်နေတဲ့ကျော်ပါပေါ့ကျွန်တော်အိမ်ထဲကတော့အင်ဂျင်ထွက်မရတဲ့ပြဿနာကိုအရင်ဆုံးဖြေရှင်းတဲ့လူဖြစ်ပါတယ်။အဲ့ဒါကြောင့်အဲ့လိုဖြေရှင်းတဲ့နေရာမှာခုနပြောတဲ့ဈေးမရေးဘက်ကပို300-300အဲ့ခါကျရင်ဈေးမရေးဘက်ကလည်းပို့ပြောဝင်ဝင်ရတဲ့ရှိရတာပြန်ရလာ။အဲ့တော့ဈေးမရေးကအသုံးဆွဲပြီးခြွေတာတဲ့ခါကျတော့ဒီဈေးမရေးကတော့ပြီးထိခိုက်နေရရှိတယ်ပေါ့။
မြန်မာနိုင်ငံမှာကာယောဂါကူးစက်မှုရောနေသွားပြီးအသွားအလာကန့်သတ်တွေကိုဖြေလျှော့လိုက်ရင်တော့လာမယ့်2021မတ်လကစပြီးစီးပွားရေးပြန်ငလန်ထူလာနိုင်လိမ့်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းပြည်တွင်းပြည်ပကာယောဂါကြောင့်နောက်ဆက်တွဲကြုံရမယ့်အခြေအနေတွေမရေရာမသေးချာသေးရာကြောင့်စီးပွားရေးချိန်ချောက်မှုတွေရှိနေစေဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်ကသတိပေးထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေသတင်းပို့နေရပါ
။အမေရိကန်အစားအသောက်နဲ့ဆေးဝါးကုကေ FDA ကအရေးပေါ်ခွင့်ပြုလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေကိုနိုင်ငံတဝန်းကကျန်းမာရေးဝန်ထမ်းတွေကိုထိုးပေးနေပါပြီ။အမေရိကန်တနိုင်ငံထဲမှာတင်လူ3သိန်းကျော်သေဆုံးခဲ့ရတဲ့ကပ်ရောဂါကြီးကိုရင်ဆိုင်ရမှာဒီကာကွယ်ဆေးဟာအလဲအပြောင်းတစ်ခုဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ Jesus Man Oni သတင်းပေးပို့ထားတာကိုကျွန်တော်ငိမ့်ချန်ကတင်ပြမှာပါ။အမေရိကန်နိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးကိုပထမအကြိမ်စထိုးပေးနိုင်တာကအလဲအပြောင်းတစ်ခုဖြစ်ပါတယ်။ COVID-19 ကြောင့်ခံစားသေဆုံးခဲ့ရသူတွေကိုမြင်တွေ့ခဲ့ရတဲ့အထူးကြီးကြပ်ဆောင် ICU ဌာနကဒူနာပြုဆန်ဒရာလင်းစေးအနေနဲ့ကာကွယ်ဆေးထိုးဖို့နောက်တွန့်မနေပါဘူ
း I hope this month to begin into
ကျမတို့တမိုင်းမှာနာကျင်ခံစားခဲ့ရတဲ့အချိန်တွေအဆုံးသတ်ဖို့အစဖြစ်မယ်လို့မျှော်လင့်တဲ့အကြောင်းပြောသွားတာပါ COVID နဲ့သေဆုံးသူအမေရိကန်နိုင်ငံမှာ3သိန်းကျော်သွားတဲ့အချိန်ကာကွယ်ဆေးထွက်လာခဲ့တာပါကပ်ရောဂါကြောင့်ဆေးရုံတွေမှာလူတွေပြည့်ချန်နေသလိုစီးပွားရေးကိုလည်းအထိနာစေခဲ့ပါတယ်အမေရိကန်နိုင်ငံတဝန်နေရာ636နေရာကိုအသုံးပြုခွင့်ပေးထားတဲ့ Pfizer ကာကွယ်ဆေးတွေပို့ဆောင်ပေးနေတယ်လို့ဒီလာမယ့်အပတ်အတွင်းမှာလည်းနောက်ထပ်ကာကွယ်ဆေးတစ်ခုအသုံးပြုခွင့်ပေးဖို့ရှိပါတယ်။မျှော်လင့်ချက်ရောင်ကြည်တန်းလာပြီလို့ကျန်းမာရေးနဲ့လူမှုရေးရာဝန်ကြီး Alex Azar ကပြောပါတယ်
။ As we speak, vaccine is arriving at
ကျွန်တော်တို့အခုပြောနေတဲ့အချိန်မှာပဲကာကွယ်ဆေးပို့ရမယ့်နေရာတွေကို UPS နဲ့ FedEx ကုန်ကားတွေလေရင်တွေကိုသုံးပြီးတော့ပို့ဆောင်ပေးနေပါပြီ။ဒီတစ်ပတ်အတွင်းကာကွယ်ဆေး 1.9 တန်းပို့ဆောင်ပေးမှာဖြစ်ပြီးတော့လူပေါင်း 1.9 တန်းကိုထိုးပေးနိုင်မှာပါလို့ပြောသွားတာပါ။အန္တရာယ်အများဆုံးရှိနေတယ်လို့ယူဆထားတဲ့သူတွေဖြစ်တဲ့ကျန်းမာရေးဝန်ထမ်းတွေ၊တက်ကြီးဘိုးဘွားရိတ်တာကဘိုးဘွားတွေကိုအရင်ဆုံးကာကွယ်ဆေးထိုးပေးမှာပါ။အများပြည်သူအတွက်ကတော့2021နှွေဦးရာသီကုန်မှပဲရမယ်လို့ခန့်မှန်းထားပါတယ်။ဒီအချိန်တွင်းမှာကာကွယ်ဆေးကိုတန်တရာရှိသူတွေကိုလည်းစေထိုးဖို့စီယုံနိုင်မယ်လို့ပေါမောက်ခ TS Harvey လို့ကျွမ်းကျင်သူတွေကမျှော်လင့်ပါတယ
် The existence of the vaccine
ကာကွယ်ဆေးရှိုံနဲ့ကပ်ရောဂါကြီးကပြီးသွားမှာမဟုတ်ပါဘူးလူလူကလည်းကာကွယ်ဆေးကိုအထူးခံအောင်မှာပါလို့ပြောသွားတာပါကပ်ရောဂါကြောင့်ထိခိုက်ရတာဟာအမေရိကန်တနိုင်ငံနဲ့မဟုတ်တဲ့အတွက်ဒါကိုအဆုံးသတ်တဲ့နေရာမှာနိုင်ငံပေါင်းစုံပါဝင်ဖို့ကြိုးပမ်းရမယ်လို့ကူးစက်ရောဂါကျွမ်းကျင်ပညာရှင်ဒေါက်တာ Bill Battery ကပြောပါတယ်
We're not going to control this unless we have
ကမ္ဘာတဝန်းလုံးကနိုင်ငံတွေမှာလည်းကာကွယ်ဆေးထိုးမပြီးမချင်းဒါကိုထိန်းချုပ်လို့ရနိုင်မှာမဟုတ်ပါဘူးအဲ့ဒီလိုမှမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့စီမှာလည်းကူးစက်မှုတွေပြန်ဖြစ်နေပြီးပြဿနာတွေလည်းဆက်ဖြစ်နေမှာပါလို့ပြောသွားတာပါ Pfizer ကာကွယ်ဆေးကိုကနေဒါနဲ့ UK အပါအဝင်နိုင်ငံတော်တော်များများမှအသုံးပြုခွင့်ပေးထားပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့စာရင်းအရ COVID-19 ကာကွယ်ဆေးအမျိုး90ကျော်ကိုကမ္ဘာတဝန်းမှာလူသားတွေနဲ့ဆန်းသက်တဲ့အဆင့်ကိုရောက်နေပါပြီ။ဒီကပ်ရောဂါကြီးအဆုံးသတ်သွားဖို့ဘယ်ကာကွယ်ဆေးမဆိုကြိုးဆိုပါတယ်လို့ကျွမ်းကျင်ပညာရှင်တွေကပြောပါတယ်ခင်ဗျာ
။
ဗီအိုအေအမေရိကန်တန်ကဗုဒ္ဓဦးနဲ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအဖော်အပြက်ကောက်နှုတ်တင်ပြပေးသွားပါမယ်။မြန်မာ COVID failure threatens Thailand's success.မြန်မာဘက်က COVID-19 ကိုမထိန်းချုပ်နိုင်ခြင်းကထိုင်းနိုင်ငံကိုချိန်ချောက်နေဆိုတဲ့ကောင်းဆိုင်နဲ့ Asia Times Online သတင်းစာမှာဘတ်တလစ်နာရေးသားတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးချင်ပါတယ်။မြန်မာနယ်စပ်တာချီလေးမြို့စီကတရားမဝင်နယ်စပ်ဖျက်ချော်ပြီးတော့ထိုင်းနိုင်ငံဘက်ကိုပြန်လည်ရောက်ရှိလာတဲ့အလုသမား90ခန်းစီမှာ COVID-19 ရောဂါပိုးစမ်းသပ်တွေ့ရှိပြီးတဲ့နောက်မှာထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့လေးစီမှာတော့ကန့်သတ်ထိန်းချုပ်မှုတွေကိုတိုးမြှင့်လိုက်ပါတယ်။နေထိုင်မှုပုံစံသစ်အနေနဲ့ဖျော်ဖြေလုပ်ငန်းတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ကန့်သတ်လိုက်ပြီးတော့ဟိုတယ်ခရီးစဉ်တွေပြသိမှုတွေနဲ့အတူဈေးဝယ်စင်တာတွေကလည်းလူကျဲပါလာတယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။ဒီနှစ်မတ်လကလေးကချင်းမိုင်မျိုးစီကိုအလဲပတ်လာတဲ့နိုင်ငံသားတွေမရှိသလောက်နေခဲ့ရတာနေ။အခုဆိုရင်ဟိုတယ်နဲ့နားလေဆောင်တွေအတွက်ခရီးစဉ်2000နီးပါးကိုပြသိမ်းခဲ့ရပြီးမနစ်က90ရာခိုင်နှုန်းလူပြေးခဲ့တဲ့ချင်းမိုင်မျိုးရဲ့ဟိုတယ်တွေဟာဒီနှစ်မှာ60ရာခိုင်နှုန်းလောက်လာရောက်တဲကိုကြတော့တယ်လို့ထိုင်းဟိုတယ်များအသင်းကပြောတယ်လို့ဖော်ပြထားပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းဒေသတွေဖြစ်တဲ့ချင်းမိုင်နဲ့ချင်းရိုင်ခရိုင်ဒီမှာခုဆိုရင် COVID-19 စံသက်တွေ့ရှိသူရာဂဏန်းများသာရှိနေပြီးဒါဟာနိုင်ငံတကာစံနှုန်းများဆိုရင်တော့အလွန်ရော့နေတယ်လို့ဆိုပါရစေ။မြန်မာနိုင်ငံထဲမှာတော့ပြီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့ထိစံသက်တွေ့ရှိချက်အရပိုးတွေ့ရှိသူ 34,489 ဦးရှိနေပြီး 2,201 ဦးသေဆုံးခဲ့ပြီဖြစ်ပါတယ်။အိန္ဒိယထိုင်းနိုင်ငံထဲမှာတော့ရောဂါပိုးကူးစက်သူ 4,180 ဦးရှိပြီးသေဆုံးသူ60များသာရှိခဲ့တယ်လို့ရေးသားထားပါရစေ။ကူးစက်သူ166ဦးရှိပြီးတော့တည်ဆုံးသူမရှိသေးတဲ့တာချီလေးမျိုးကနေနယ်စပ်ကိုတရားမဝင်ဖျက်ချော်ပြီးတော့ထိုင်းနိုင်ငံကိုပြန်လည်ဝင်ရောက်သွားသူတွေအားလုံးနှီးပါးစီမှာ COVID-19 ပိုးစစ်ဆေးတွေ့ရှိရပြီး၎င်းတို့တွေကအချို့ဟာချင်းမိုင်နဲ့ချင်းရိုင်ခရိုင်နေစီကိုရောက်ရှိသွားပြီးတချို့ဟာဖဲယောက်ဘန်ကောက်ဖီချစ်နဲ့စံပူရီခရိုင်နေအထိကိုရောက်ရှိသွားခဲ့ကြတယ်လို့ဆိုပါရယ်။ထိုင်းအာဏာပိုင်တွေကတော့မြောက်ပိုင်းဒေသကူးစက်မှုကိုထိန်းချုပ်လိုက်နိုင်ပြီလို့ကြေညာထားပြီးမြန်မာနယ်စပ်ကိုတော့ပုံမှန်ပြီးတော့စောင့်ကြည့်စစ်ဆေးလျက်ရှိရလို့ဆောင်းပါးမှရေးသားထားပါရယ်။ထိုင်းနိုင်ငံအနေနဲ့ရှမ်းပြည်နယ်စပ်တွေကသာ COVID-19 ကူးစက်မှုကိုထိန်းထားနိုင်တာမဟုတ်ပါဘူး။ထိုင်းတောင်ပိုင်းဖူကက်နယ်ရေနောင်းကိုခြားရတဲ့ကျင်းမြောင်းတဲ့ရေနယ်နိမိတ်တွေမှာလည်းထိုင်းရေတပ်ကတိုးမြှင့်ပြီးတော့ကင်းလဲစောင့်ကြည့်နေလို့ဆိုပါရယ်။ American Chesapeake Brookings Institution ရဲ့ဒီဇင်ဘာလထုတ်အစီရင်ခံစာအရမြန်မာနိုင်ငံဟာဝင်ငွေနှဲပါခြင်းအစားအစာမလုံလောက်ခြင်းများများဆဆမစစ်ဆေးနိုင်ခြင်းနဲ့ပြည်တွင်းရေးမငြိမ်သက်ခြင်းစတဲ့ထင်ရှားတဲ့အားနည်းချက်တွေရှိနေပြီးတော့လူတစ်သောင်းမှာဆရာဝန် 6.9 ရောက်နှုန်းသာရှိတာမို့ကမ္ဘာဗျမ်းမြောက် 15.6 နှုန်းနဲ့စာရင်များစွာရော့နယ်လျက်ရှိလို့ရေးသားဖော်ပြထားပါတယ်။တချီလေးဘက်ချန်ကပြန်လည်ရောက်ရှိလာတဲ့ထိုင်းအဲဂျူအလုသမားတွေရဲ့ဖြစ်ရပ်ကထိုင်းနိုင်ငံမြောက်ပိုင်းဒေသရဲ့စီးပွားရေးပေါ်ရက်ခတ်မှုရှိနေပြီးဒီအချက်ကမြန်မာပြည်ဘက်အချမ်းမှာစည်ရင်မပေါက်တဲ့ယောဂပိုးကူးစက်သူအရေအတွက်အများပြားရှိနေတော့မိမောင်းထိုးပြနေတကယ်တော့ယောဂပိုးကူးစက်ပြီးထိုင်းနိုင်ငံတွေကိုပြန်လည်ဝင်ရောက်လာသူအရေအတွက်ကလည်းပနမလောက်ပဲရှိပါသေးတယ်လို့ဆောင်းပါးမှာရေးသားဖော်ပြထားပါတယ်။အပြည့်စုံကတော့ www.asiantimes.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Russia Russia နှာစင်ညာမှာတော့မြန်မာအေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်မှန်တဲ့ Federal Snip ကိုမဖော်ဆောင်နိုင်ဘူးဆိုရင်အခြေအနေပုံမဆိုးရလာနိုင်တယ်လို့မြန်မာအေးကိုလက်စွပ်နှစ်ပေါင်းများစွာလေ့လာခဲ့သူ American Pharma John Best ကပြောကြားလိုက်ပါတယ်။ပဒမခဘက်စလီဟာ1950ပြည်လုံးနှစ်ကစပြီးမြန်မာနိုင်ငံရေးကိုလေ့လာခဲ့တာ1983မှာ Johns Hopkins တက္ကသိုလ်ရဲ့အာရှလေ့လာရေးညွှန်ကြားမှုအဖြစ်ဆောင်ရွက်ခဲ့ပြီးမြန်မာနိုင်ငံဆိုင်ရာစာအုပ်စာတမ်းများစွာကိုလည်းပြုစုခဲ့ပါတယ်။နာဂီဆိုင်ကလုန်းအပြီးမြဝကျွန်းပေါ်ပါဝင်မြန်မာနိုင်ငံဒေသအနှံပြားမှာစာကြည့်တိုင်းများပြန်လည်ထူထောင်ရေးလုပ်ငန်းကိုဆောင်ရွက်ခဲ့တာအခုအချိန်ထိဒီစီမံကိန်းဟာဆက်လက်ရှိနေဆဲဖြစ်ပါတယ်။ပဒမခဘက်စလီကိုမြန်မာနိုင်ငံရဲ့စစ်အလလာနဲ့ပတ်သက်ပြီးကျွန်တော်မေးမြန်းထားပါတယ်။နော်အားလုံးကြိုဆိုနေပါခင်ဗျာ။မဟာဗတ်စစ်စင်။စမောဇုံမီနာရောမြန်မာနိုင်ငံမှာဒီမိုကရေစီစင်ကူပြောင်းဖို့ကြိုးပမ်းနေပေမဲ့အခက်အခဲတွေအင်တန်များပြားနေပါတယ်။ နာမြန်မာနိုင်ငံမှာထူးခြားတဲ့အခြေအနေရှိနေလို့ဒီလိုဖြစ်နေရတယ်လို့သုံးသပ်သူတချို့ရှိပါတယ်။တကယ်ပါလို့မှာဒီမိုကရေစီအသွင်ကူးပြောင်းသွားတဲ့နိုင်ငံတွေမှာခက်ခဲနေတဲ့မြန်မာနိုင်ငံရဲ့အခြေအနေပုံမူပြီးများပြတ်နေတယ်လို့များရှာကြည့်ယူဆမိပါလား
။ I think because Burma or Myanmar has such a powerful set of traditions among different ethnic
မြန်မာနိုင်ငံဟာတိုင်းသားမျိုးစုံနေထိုင်လာခဲ့တဲ့မတူကွဲပြားမှုအစဉ်အလာတွေရှည်ရှည်လျားလျားတည်ရှိလာတဲ့အတွက်ဒီမိုကရေစီထူထောင်ရေးအတွက်အခက်အခဲတွေများပြားတယ်ဆိုတာကတော့ကြိုတင်ခံမှန်းနိုင်တဲ့ကိစ္စလို့ထင်ပါတယ်ကျွန်တော်မြန်မာနိုင်ငံကိုပထမဦးဆုံးတွားရောက်ခဲ့တဲ့1950ပြည့်လွန်တုန်းကဥပဆွေတို့ဟာ9နှစ်တောင်မဟုတ်4နှစ်စီမံကိန်းတွေကိုအကောင်းဆုံးဖြစ်မယ်ဆိုတဲ့ရည်မှန်းချက်နဲ့လုပ်နေခဲ့ကြတာပါမတူကွဲပြားတဲ့လူမျိုးပေါင်းစုံအတွက်တခုတည်းသောလူအဖွဲ့အစည်းတခုတည်းသောနိုင်ငံတခုတည်းသောအစိုးရဖြစ်စေရမယ်ဆိုတဲ့စိတ်ကူးယဉ်မျှော်မှန်းချက်တွေနဲ့လုပ်ခဲ့ကြတာပါကဘာတလွားမှာကျွန်တော်တို့တွေ့လာရတာကဒီလိုနိုင်ငံတွေမှာပြဿနာတွေရှိနေတယ်ဆိုတာပါပဲတိတ်အင်အားကြီးမားတဲ့ USSR ကဆိုဗီယက်ပြည်ထောင်စုကိုစတာလင်ကလူမျိုးကွဲများစွာကိုအင်အားနဲ့တည်ထောင်ခဲ့ပြီးတော့လူမျိုးစုလိုက်ပြည်နယ်တွေဖွဲ့စည်းဆွဲဆောင်တင်းသွင်းမှုနဲ့အောင်မြင်အောင်လုပ်နိုင်တယ်လို့ကြည့်ရခဲ့ပြီမဲ့နှစ်ပေါင်း60ကျော်လာတော့ကြာဆုံးသွားတာပါပဲအလားတူစွာပဲယူဂိုစလာဗီးယားကိုလည်းကွန်မြူနစ်အစိုးရကအင်အားသုံးသင်းသွင်းတည်ထောင်ခဲ့ပြီမဲ့ပြိုကွဲသွားတာပါပဲဆိုတော့ကမြန်မာနိုင်ငံရဲ့ပြဿနာအတွက်လဲကျွန်တော်တော့မအံ့ဩပါဘူးမြန်မာပြည်သူလူထုအနေနဲ့သူတို့ရဲ့မတူကွဲပြားမှုကိုနားလေသဘောပေါက်ပြီးအတိမတ်ပြုပေးဖို့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ကြမှာလားပြည်ကြနိုင်ငံတွေဖြစ်သွားစီမလားဆိုတာကိုစင်စားဆင်ရင်ကြဖို့တိတ်အရေးကြီးပါတယ
်အခုမကြခင်မြန်မာပြည်သူတွေကမဲသေးကြတော့မှဖြစ်ပါတယ်ဒီရွေးကောက်ပွဲကတော့ဘယ်လိုများမျှော်လင့်နိုင်ပါလဲဘာလိုများမျှော်လင့်နိုင်ပါလဲဆရာကြီးကပြောခဲ့တဲ့အခက်အခဲအခြေအနေမျိုးတွေကိုဒီရွေးကောက်ပွဲပြီးရက်ခါမှာပေါ်ပေါက်လာတဲ့အခင်းအကျင်းတွေကကျော်လွှမ်းနိုင်မယ်လို့ဆရာကြီးထင်ပါလား
It's a troublesome time and I put on my Burmese citizen's hat and it
ခက်ခဲရှိနိုင်ပါတယ်အခုတော့မြန်မာပြည်သူတွေမှာတူညီတဲ့သဘောထားရှိကြရဲ့လားဆိုတာမသိကြပါဘူးကျွန်တော်အသည့်မိတ်ဆွေတွေအားလုံးနဲ့ဆက်သွယ်ဆွေးနွေးကြည့်ချင်ပါတယ်အချိန်ဒီနောက်တစ်ဆင့်ရှေ့တိုးအောင်နိုင်ငံရေးပါတီတစ်ခုတည်းကဆောင်ကျင်းနိုင်မှာမဟုတ်ပါဘူးဆိုတော့တိုင်းပြည်ရင်ဆိုင်ကြုံတွေ့နေရတဲ့အခြေခံပြဿနာတွေအတွက်များစွာခီးရောက်နိုင်လိမ့်မယ်လို့ကျွန်တော်မမျှော်လင့်ပါဘူ
းတချို့ကတော့ဒီကိစ္စနဲ့ပတ်သက်တဲ့ပြဿနာတော့များများနေဟာလက်ရှိနောက်ထပ်ရှိဖွဲ့စည်းပုံခြေကံဥပဒေမကောင်းလို့ဆိုပြီးတော့ပြောကြပါတယ်စစ်တပ်ကရေးဆွဲထားတဲ့ဥပဒေဖြစ်နေတဲ့အတွက်ကြောင့်ဒီဟာမသိလျော်တဲ့ဥပဒေဆိုပြီးတော့ဒီဖွဲ့စည်းပုံကိုအဓိကထောက်ပြနေကြပါတယ်ဆရာကြီးပဲလို့သဘောပါလဲ
As I mentioned with the two examples that came to mind the Soviet Union the USSR and Yugoslavia
ပထမပြောခဲ့သလိုပါပဲဆိုဗီယက်ပြည်ထောင်စု Yugoslavia တို့မှလည်းဖွဲ့စည်းပုံဥပဒေတွေတော့ရှိခဲ့ကြတာပါပဲအဲ့ဒီဖွဲ့စည်းပုံတွေလည်းကြာဆုံးပြပြခဲ့ပါတယ်။အဲ့ဒါအစားဒီမိုကရေစီဥတည်တဲ့သမ္မတနိုင်ငံတွေဖြစ်ထွန်းလာခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းဖွဲ့စည်းပုံဟာ Single Governing Authority တခုတည်းသောအစိုးရအာဏာဆိုတဲ့အယူအဆအပေါ်မူတည်ထားတာပါ။ဒါကြာဆုံးရေးကိုလုံးဝဥတည်နေပါတယ်။တိုင်းသားတွေကိုဖြန့်ကျက်ကိုစားမပြုနိုင်ပါဘူး။တစ်ချိန်တည်းမှာပဲရင်းညာပြဿနာကြောင့်လည်းမြန်မာနိုင်ငံကိုကဘာကစောင့်ကြည့်နေတာပါ။သူတို့ဟာလည်းအင်အားကြီးမားစွာလှုပ်ရှားလာတဲ့အတိုင်းဝန်းတရက်ပါအခြားသောပြည်ပကတွေလည်းများပြားပြင်းထန်လာပါတယ်ဒါကြောင့်ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းကြမလားပြီးကြစီဖြစ်သွားစီမလားဆိုတာအလေးနဲ့စဉ်းစားရမယ့်အချိန်ပ
ါဆိုတော့ဆရာကြီးပြောသွားသလိုဆိုဗီယက်ပြည်ထောင်စုတို့ယူဂိုစလာဗီးယားပြည်ထောင်စုတို့ပြိုကွဲရတဲ့အဖြစ်မျိုးရောက်နိုင်တဲ့အထိမြန်မာနိုင်ငံအဖြစ်များလောက်တော့ဆိုးရနေလို့လားဆရာကြီးခင်ဗျာတကယ်များအဲ့လိုပြိုကွဲရတဲ့အခြေအနေကိုရောက်နိုင်စရာကြောင့်ရှိလို့လားခင်ဗျာ
it depends of course on the capacity of the military to maintain its single governing arm but
ဖြစ်လာနိုင်စရာရှိပါတယ်စစ်တကသူ့အင်အားတစ်ခုတည်းနဲ့ဘယ်လောက်ထိထိန်းနိုင်မလဲဆိုတဲ့အပေါ်မူတည်ပါတယ်ဒါပေမဲ့လူသဘာဝဆိုတာကအားပြိုင်တဲ့သဘောရှိပါတယ်ဒီသဘောကြောင့်တစ်ချိန်ချိန်မှာအကွဲပြဲဖြစ်လာပြီးအကျိုးရှိမဲ့ဘက်ကလည်းဦးတည်နိုင်ပါတယ်နောက်ပြီးအထက်လူကြီးတွေကြီးပွားချမ်းသာသလောက်သာမန်အောက်ခြေရဲဘော်တွေဘဝကလည်းဆိုးဝါးလာပါတယ်။ဒါကတက်မတော်အတွင်းနှစ်ပေါင်းများစွာရှိလာတဲ့ပြဿနာပါ
။ဟုတ်ကဲ့ဒီဆက်ဆက်မိကျင်တာကတော့ဆရာကြီးကတက်မတော်အကြောင်းကိုပြောတယ်စစ်တပ်အကြောင်းကိုပြောတော့ဒေါအောင်ဆန်းစုကြည်နဲ့စ Suya Padi, Nuda Mogri, Pajoya, Son Sangja, Lusanja Dugo, Sayi Bello, Kepchalo, and continue.
Yes, it has been disappointing, I'm sure, for many within the NLD.
probably for ကြီးတွင်းကလူတွေအများပြအနယ်ဒီပေါ်စိတ်ပြက်နေကြတယ်ဆိုတာသိကြပါတယ်။ဒေါ်ဆန်းစုကြည်ပေါ်မှာလည်းအလားတူစိတ်ပြက်ကောင်းစိတ်ပြက်နေကြပါလိမ့်မယ်။ကျွန်တော်ကတော့သူဟာအင်မတန်စိတ်ရှိဒီခံတဲ့ခေါင်းဆောင်တယောက်လို့ထင်ပါတယ်။ဒါကြောင့်လဲဒရန်ဂျီလိုမပြိုမကွဲတပေါင်းတစ်စီးတည်းရှိနေအောင်လို့အစွမ်းကုန်လိုက်ကြောပြီးညှိနှိုင်းလက်ခံခဲ့တယ်လို့မြင်ပါတယ်။ဖက်ဒရယ်ပြည်ထ
Federal solo အခုလက်ရှိဖွဲ့စည်းပုံဟာလည်းပဲ Federal ပုံစံမျိုးတော့လုပ်ထားတာပဲ1948ဥပဒေကိုလည်းအလိုပဲပြောခဲ့တာရှိပါတယ်ပြည်နယ်ရေးဒေသနာအနှပိုင်းဖွဲ့စည်းဖွဲ့စည်းထားတယ်ဆိုတော့တကယ်တမ်း Federal ဖြစ်စေခြင်းဒီဖွဲ့စည်းပုံကိုပဲအခြေခံပြီးတော့အဲ့ဒီတိုင်းရင်းသားဒေသဖြစ်တဲ့ပြည်နယ်တွေကိုလူပိုင်ခွင့်ပူပေးလိုက်ရင်အနာပူပေးလိုက်ရင်ဖြစ်လာနိုင်တယ်လို့ပြောကြပါတယ်အဲ့လိုတော့မဖြစ်နိုင်ဘူးခင်ဗျ
and I'm not sure there is any ideal federalsystem or other than a set of republics each
of them ana အတော်အသင့်ရှိတဲ့သမ္မတနိုင်ငံတွေကိုစုပေါင်းထားတဲ့ပုံစံမျိုးကလွဲပြီးပုံမူတလုံးကောင်းမွန်တဲ့ federal snit ဆိုတာမရှိဘူးလို့ကျွန်တော်လုံးဝယုံကြည်ပါတယ်ကျွန်တော်ရဲ့ကိုယ်ပိုင်အတွေ့အကြုံအရ American ပြည်ထောင်စုနမူနာကိုပြောပါရစေဥရောပတိုက်သားတွေ America မှာစတင်ပြောင်းရွှေ့ခြေချစဉ်တုန်းက political unit နိုင်ငံရေးအစုအဝေးပေါင်း900လောက်ရှိခဲ့ပါတယ်ထာနီတိုင်းရင်းသားတွေကလွဲလို့မတူကွဲပြားတဲ့အားလုံးကိုတပေါင်းတစ်စီးတည်းလှုပ်ချင်ခဲ့တဲ့လူတွေဟာမအောင်မြင်ခဲ့ပါဘူးသူတို့ဘာသာစကား normative behavior လို့ခေါ်တဲ့စံစနစ်အပြုအမူတွေရှိနေခဲ့တာပါအခုနှစ်ပေါင်း200 300ကျိုးပန်းတိဆောက်လာတာတော့လူမျိုးစုတချို့ဟာအချုပ်အခြာအာဏာပြန်လည်ထူထောင်ခြင်းနေကြပါသေးတယ်ဒါဟာကြံကမ္ဘာနိုင်ငံတွေအတွက်ဆိုးရွားတဲ့နမူနာတစ်ရပ်ပါမြန်မာနိုင်ငံအတွက်လည်းဗမာလူမျိုးဟာကျန်တဲ့တိုင်းရင်းသားဒေသတွေကိုကိုလိုနီလိုသိမ်းပိုက်ပြီးတနိုင်ငံနဲ့အဖြစ်အုပ်ချုပ်ဖို့မကြိုးစားပဲရခိုင်မွန်ရှမ်းကချင်ကယားချင်းစသဖြင့်တိုင်းရင်းသားတွေကိုအာဏာကွဲဝေပေးမယ်လို့ပြောလင့်ပါတယ်သူတို့မှာအနာဂတ်ကိုစီစာနာကိုစီနဲ့ရှိနေပါတယ်လောလောဆယ်မှာတော့အားလုံးအတွက်ဝမ်းနည်းဝယ်ကောင်းတဲ့အခြေအနေရှိနေပါတယ
်ဒီလိုအခြေအနေမျိုးကလွတ်မြောက်နိုင်မဲ့အပြုသဘောဆောင်တဲ့အစဉ်လက္ခဏာပစုံတရားကိုမတွေ့မိဘူးလားခင်ဗျာဘူးချင်းပါ
There is something very positive that I find. I had occasion to go around Myanmar as we.
သေကူအပြုသဘောဆောင်တဲ့အချက်တချို့လည်းရှိပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကျွန်တော်ဟာမြန်မာနိုင်ငံအနှံ့စာကြီးတိုက်တွေထူထောင်ရေးအတွက်သွားရောက်ခဲ့ပါတယ်။ကျွန်တော်ရဲ့ဒီစီမံကိန်းဟာဆက်ရှိနေသေးပါ။ကျွန်တော်အတွက်အားတက်စရာအကောင်းဆုံးကတော့လူအများအပြားဟာလိလာသင်ယူလူစိတ်တွေပြင်းပြနေကြခြင်းမှသူတို့ဟာအများသောအဖြစ်ပညာရှင်အတိုင်းဝိုင်းကလာသူတွေမဟုတ်ပါဘူး။တာမန်အယောင်းဝယ်လုပ်နေတဲ့ဂုဏ်သည်တွေပါ။သူတို့ဟာလူငယ်တွေအတွက်သင်ကြားရေးအထောက်အကူတွေစာကြည့်တဲ့တွေထူထောင်ဖို့အထူးကိုစိတ်အားထက်သန်နေကြပါတယ်။ကဘာနဲ့တပြင်းညီဗဟုသုတတွေလိုချင်နေကြပါတယ်။ဒါဟာတနိုင်ငံလုံးအနှံ့တိုင်းရင်းသားတွေအားလုံးကြမှာတွေ့မြင်ခဲ့ရတာပါ။
သတိမြန်မာနိုင်ငံရဲ့အခြေအနေကိုအင်းကြီးချင်းနိုင်ငံတွေနဲ့ဆက်ဆက်ပြီးတော့လည်းနောက်ဆုံးပြောပြပါအောင်ခင်ဗျာဆရာကြီးပဲလို့မြင်ပါကြည
့် I have some knowledge about Thailand and Bangladesh which are neighbors and both those countries have done a very poor
ညီမအင်းကြီးချင်းထိုင်းနဲ့ဘင်္ဂလားဒေ့ရှ်တို့နိုင်ငံစလုံးဟာသူတို့နိုင်ငံတွင်းကတိုင်းသားလူမျိုးစုတွေကိုအတိမတ်ပြမှုတိတ်ကိုအားနည်းကြပါတယ်ဒါပေမဲ့သူတို့ဟာမြန်မာနိုင်ငံထက်တိုးတက်ဖွံ့ဖြိုးမှုတွေရှိနေပါတယ်အိန္ဒိယနဲ့တရုတ်တို့မှာတော့ပို့ပြီးတော့တိုးတက်နေတာပေါ့လေမြန်မာနိုင်ငံကျတော့နိုင်ငံသား3-4သန်းဟာနေစားဖြတ်ကျော်ပြီးဘဝရည်ရည်အတွက်အလုတ်ကန်သွားလုပ်နေကြရပါတယ်မြန်မာကောင်းဆောင်တွေအနေနဲ့အိန္ဒိယချင်းတွေကိုလည်းအတူယူပြီးအနာဂတ်ကိုဘယ်လိုထိန်းချောင်းရမယ်ဆိုတာစဉ်းစားတတ်ပါတယ်အခုလက်ရှိအတိုင်းသာဆိုရင်တော့မြန်မာနိုင်ငံဟာတရုတ်တို့အိန္ဒိယတို့သာမကထိုင်းတို့ဘင်္ဂလားဒေ့ရှ်တို့ရဲ့ချုပ်ကန်မှုအောက်ကိုပါတနည်းနည်းနဲ့ရောက်ရှိသွားနိုင်ပါတယ်တခါတခါမြန်မာနိုင်ငံပြည်သူလူထုခံစားလာရတဲ့ဒုက္ခတွေကိုကြည့်ပြီးကျွန်တော်အထူးကိုစိတ်မကောင်းဖြစ်မိပါတယ်။1948ကစပြီးမြန်မာခေါင်းဆောင်အဆက်ဆက်ဟာပြည်သူလူထုအကျိုးကိုအမှန်တကယ်မဆောင်ကျင်းပေးခဲ့ကြပါဘူး။အင်္ဂလိပ်နဲ့ဂျပန်တို့လည်းမြန်မာပြည်သူလူထုရဲ့အကျိုးကိုလုံးဝဖော်ဆောင်ခဲ့ကြတာမဟုတ်ပါဘူးဗျာ။
COVID-19 ရောဂါပိုကူးစက်ပြန့်နှံ့မှုဟာဘယ်လိုကြောင့်လဲကြောင့်ကမ္ဘာကပ်ရောဂါအဖြစ်ရောက်ရှိခဲ့ရလဲဆိုတာကိုပညာရှင်တွေကလေ့လာသုံးသပ်နေကြပါတယ်။ COVID-19 နဲ့အမျိုးအစားအုပ်စုတည်တဲ့ရောဂါပိုးတွေကူးစက်ပြန့်နှံ့ခဲ့စဉ်ကကမ္ဘာကပ်ရောဂါအဆင့်ကိုမရောက်ရှိခဲ့ပဲ COVID-19 ရောဂါပိုးကြမ်းမှကမ္ဘာကပ်ရောဂါအဖြစ်ကိုပြောင်းလဲရောက်ရှိခဲ့ရခြင်းဟာအကြောင်းရင်းကားကြကြောင့်ဖြစ်နိုင်တယ်လို့အထူးတရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်။ဒီ COVID-19 ဆိုတာကရောဂါရဲ့နာမည်ကိုခေါ်တာဖြစ်ပြီးတော့ COVID-19 ရောဂါကိုဖြစ်စေသော virus ကို SARS-CoV-2 virus ဆိုခေါ်ပါတယ်။အဲ့တော့ SARS-CoV-2 ရဲ့ဒီနာမည်ကဘာလဲဆိုရင် Severe Acute Respiratory Syndrome Coronavirus 2ဒါဆိုလို့ရှိရင် Coronavirus 1ကဘာသူဘာလဲပေါ့နော် SARS-CoV-1 ပေါ့အဲ့တော့ SARS-CoV-1 နဲ့ COVID-2 ဒီအမျိုးအစားအုပ်စုတူပြီးမျိုးကွဲလေးတွေဖြစ်တာပေါ့နော်အဲ့တော့ဒီ SARS-CoV-1 ဖြစ်စေတဲ့ရောဂါကတော့ SARS ရောဂါလို့ခေါ်တယ်2003ခုနှစ်မှာတရုတ်ပြည်ကပဲစပြီးတော့ဖြစ်ပွားခဲ့တယ်ပေါ့နော်အဲ့တော့ SARS ရဲ့အခြေက Severe Acute Respiratory Syndrome မမာလို့တော့ကူးစက်မြန်ပြင်းထန်အဆုတ်ရောင်ရောဂါဆိုပြီးတော့ခေါ်ကြပါတယ်အဲ့တော့2003ခုနှစ်မှာတော့သူ့ရဲ့နီးစပ်ရာနိုင်ငံ35နိုင်ငံကိုရောက်ပြီးတော့ကူးစက်မှုနှုန်းကရပ်သွားတယ်အဲ့တော့ကျွန်တော်တို့ရဲ့အတိုင်းပြည်နယ်ဆိုလို့ရှိရင်စင်ကာပူနိုင်ငံအထိကို SARS ရောဂါကဖြစ်ပွားတဲ့သူရှိခဲ့တယ်ပေါ့နော်ဗမာပြည်ကိုတော့ရောက်မလာခဲ့ဘူးဒါ2003ခုနှစ်ကအဲ့တော့ SARS-CoV-1 နှုန်းကတော့ဒီကမ္ဘာကပ်အတွင်းမဖြစ်ဘဲနဲ့ဒီနိုင်ငံ35နိုင်ငံနဲ့ပြန့်နှံ့မှုနှုန်းရော့ကျပြီးတော့အခု SARS-CoV-2 เนาะမျိုးကွဲဖြစ်သွားတော့မှဘာဖြစ်လို့ဒီကမ္ဘာကပ်ရောဂါအတွင်းဖြစ်သွားရလဲဆိုတဲ့အချက်ကလေးတွေဆရာဒီနဲ့ဆရာရဲ့ယူဆလေးတွေပြင်ပြသွားမှာဖြစ်ပါတယ်
ခန္ဓာကိုယ်ရဲကိုယောဂပိုးရောက်ရှိတဲ့အချိန်ခါနေစပြီးယောဂလက္ခဏာပြတဲ့အထိကြာကာလအခြေကြာရှည်ခြင်းဟာကိုဗစ် -19 ကိုကမ္ဘာကပ်ရောဂါအဖြစ်ရောက်ရှိသွားစေတဲ့အကြောင်းအရာတွေကတခုဖြစ်တယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကသုံးသပ်ပါတယ်
။အခုဒီကိုဗစ် -19 ယောဂကတော့နော်ဒီယောဂပိုးရှိတဲ့သူနဲ့ထိတွေ့ပြီးတော့နှစ်ရက်ကနေ14ရက်အတွင်းယောဂလက္ခဏာပေါ်နိုင်တယ်လို့ပြောပါတယ်ဆိုလိုတဲ့အိဗယ်ကအချိန်ပိုကြာတယ်ပေါ့နော်ကြာတဲ့အခါကျတော့ဘာဖြစ်လဲဆိုတော့ဒီယောဂပိုရှိတဲ့သူတွေနဲ့ထိတွေ့တဲ့လူတွေကိုယောဂမပြန့်ပွားအောင်ထိန်းချုပ်တဲ့နေရာမှာ SARS ယောဂတော့ဆိုရင်တစ်ပတ်ဆိုရင်လုံလောက်တော့လေ COVID-19 ဆိုရင်တော့လူတွေအားလုံးသိကြတယ်နော် quarantine or queue ကို14ရက်ဝင်ရတယ်ဆိုတာဒီ incubation period လို့ခေါ်တဲ့ယောဂပိုရှိတဲ့သူနဲ့ထိတွေ့ပြီးတော့လက္ခဏာပြတဲ့ကာလကိုထိန်းသိမ်းစောင့်ကြည့်တာဖြစ်ပါတယ် quarantine က
ယောဂအများစုဟာယောဂလက္ခဏာပြပြီးမှသူတစ်ပါးကိုကူးစက်နိုင်စွမ်းရှိပေမဲ့ COVID-19 ကတော့ယောဂလက္ခဏာမပြခင်ကတည်းကသူတစ်ပါးကိုကူးစက်ပြန့်နှံ့နိုင်စွမ်းရှိတာကြောင့်ဒီချက်ကလည်း COVID-19 ကိုကမ္ဘာကပ်ရောဂါဖြစ်အောင်တွန်းအားဖြစ်စေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။အဲ့တော့ဒီ COVID-19 မှာလက္ခဏာမပြခင်တဲ့တရက်ကနေ3ရက်အတွင်းမှာကသူများကိုကူးစက်နိုင်တဲ့ဟာတွားတွေ့နေတယ်เนาะအဲ့တော့ဆိုလိုတာကစားယောဂါတော့ဟာဖြားတဲ့လူကိုထိမ့်သိမ့်လိုက်တာနဲ့သူ့ဆရာတစ်ဆင့်ကူးစက်ဖို့ကိုအရန် short ချလို့ရသွားတော့လေပဲ COVID-19 မှာယောဂလက္ခဏာပေါ်တဲ့အချိန်မှာမပေါ်မီ2ရက်3ရက်အတွင်းမှာသူနဲ့ထိတွေ့ခဲ့တဲ့သူတွေကိုကိုကကူးစက်ပြီးသားဖြစ်နေတယ်တဲ့
COVID-19 ယောဂါပိုးရဲ့ခန္ဓာကိုယ်ပြင်ပမှာအချိန်ကြာကြာအသက်ရှင်နိုင်တဲ့ဆွမ်းရည်ကလည်း COVID-19 ကိုကမ္ဘာကပ်ရောဂါအဖြစ်ရောက်ရှိစေတဲ့အကြောင်းအရာတွေကအချက်တစ်ချက်ဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
COVID-19 ပိုးရဲ့ဆရာတို့တက်တန်းကိုကြည့်တဲ့အခါမှာသူဒီဒီပလတ်စတစ်တို့စတီးရောပါဆို3ရက်ကနေ5ရက်လောက်ထိတောင်တက်တန်းကြာကြာနေနိုင်တယ်။နောက်တစ်ခါငွေစက်ကူရောเนาะစက်ကူရောအဝတ်အစားရောပါဆိုလို့ရှိရင်တစ်ရက်က3ရက်လောက်ထိတောင်အသက်ရှင်နိုင်တယ်လို့တွေ့ရှိထားတာရှိတယ
်။ COVID-19 ကူးစက်ခံထားရတဲ့လူနာကနှာခြေချောင်းဆွေးရာကနေတဆင့်ထွက်ပေါ်လာတဲ့အမှုံမွားတွေကိုဓာတ်ရိုက်ထိတွေ့ရှူဆိုင်မိရာကနေကူးစက်ပြန့်နှံ့နိုင်တယ်လို့တွေ့ရှိထားရတာကနေနောက်ပိုင်းမှာလေထဲမှာမျောပါနေတဲ့ပိုးမွားတွေကိုရှူဆိုင်မိရာကနေလည်းကူးစက်ပြန့်နှံ့နိုင်တယ်လို့တွေ့ရှိလာတာကြောင့်ကူးစက်ပြန့်နှံ့နိုင်စွမ်းမြင်မာပြီးကမ္ဘာကပ်ရောဂါအဖြစ်ရောက်ရှိအောင်တွန်းအားဖြစ်စေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကသုံးသပ်ပြပါတယ်
ဒီ droplet infection ကပဲကူးတယ်ဒါကြောင့်မလို့3ပေ6ပေကြော်ရင်ကူးဆက်မှုမရှိတော့ဘူးဆိုပြီးတော့ WHO ကစပြီးတော့ကြေညာတော့ဆရာတို့လေ့လာခဲ့ဘူးတယ်ဒါပေမဲ့အခုနောက်ပိုင်းမှာကူးဆက်မှုတွေများသွားရခြင်းဒီတဲ့ droplet infection နဲ့တောင်မလုံလောက်ပဲနဲ့သူဒီ aerosol or airborne နော်လေထုထဲမှာမျောပါပြီးတော့ရှူဆိုင်မိပြီးတော့ကူးဆက်လို့ဒါလည်းဒီလောက်ကူးဆက်မှုတော့များတာဆိုပြီးတော့ထပ်ပြီးတော့တွေ့ရှိလာတာမျိုးတွေရှိတ
ယ်2019ခုနှစ်အတွင်းမှာနိုင်ငံတကာနဲ့တနိုင်ကုလူဆက်ဆံသွားလာမှုတွေမြင်မလာခြင်းကလည်း COVID-19 ကိုကမ္ဘာကပ်ရောဂါအဖြစ်လင်းလင်းမြန်မြန်ရောက်ရှိစေတယ်လို့ယူဆတဲ့အကြောင်းဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဒါတို့2003မှာပြီးသွားလာမှုကိုယ်ကိုယ်တိုင်သိမသွားဖြစ်ပြီးတဲ့ချိန်မှာ2018-19မှာဆိုဆရာတို့တခြားပြည်ပနိုင်ငံ35နိုင်ငံကိုတစ်နှစ်အတွင်းမှာရောက်ရှိခဲ့ကြတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးခီးသွားလာမှုများခြင်းဒီလည်းပဲဒီရောဂါပိုးရှိတဲ့နိုင်ငံတတိုင်းနိုင်ငံကနေဒီကမ္ဘာလုံးကိုပြန့်နှံ့သွားစေတဲ့အကြောင်းတရားတွေဖြစ်ပါတယ
် COVID-19 ကိုကမ္ဘာကပ်ရောဂါအဖြစ်ပြောင်းလဲရောက်ရှိသွားစေတဲ့အကြောင်းချက်တွေကိုစူးစီးတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော့ပါ
အ
ခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ VOE ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
FC Barcelona
ဥရောပချန်ပီယံစ်လိဂ်ဒုတိယဆင်ရှုံးထွက်ပွဲစဉ်တွေကိုဒဏ္ဍာနေကဆွစ်ဇာလန်နိုင်ငံနီယွန်မြို့မှာမဲလိုက်ခဲ့ကြပါတယ်။နာမည်ကြီးဘာစလိုနာအသင်းကတော့ PSG နဲ့တွေ့မှာဖြစ်တဲ့အတွက်မက်ဆီနဲ့နေမာတို့ပြန်တွေ့ကြမှာဖြစ်ပါတယ်
။ FC Bayern München
and now the
PSG champion Bayern Munich ကလီဂါလာဇီယိုနဲ့တွေ့မှာဖြစ်ပြီးအင်္ဂလန်က Chelsea ကတော့စပိန်က Atletico Madrid နဲ့တွေ့မှာဖြစ်ပါတယ်။
Six-time winners of time will be
Chelsea FC.
Atletico Madrid
နဲ့အင်္ဂလန်အသင်းကတော့ဂျာမန်မြေကိုသွားမှာဖြစ်ပြီးတော့ Manchester City က Borussia Mönchengladbach, Liverpool က RB Leipzig နဲ့ကစားမှာဖြစ်ပါတယ်။စပိန်ကနာမည်ကြီး Real Madrid ကတော့ Italy က Atalanta နဲ့တွေ့မှာဖြစ်ပြီး Juventus က Porto, Sevilla က Dortmund နဲ့ကစားမှာဖြစ်ပါတယ်။ပထမအကြိမ်ကတော့လာမယ့် February 16, 18, 23နဲ့24ရက်နေ့တွေမှာကစားသွားမှာဖြစ်ပြီးဒုတိယအကြိမ်ကတော့ March 9ရက်, 10ရက်, 16ရက်နဲ့19ရက်နေ့တွေမှာကစားသွားမှာဖြစ်ပါတယ်ခင်ဗျာ။2020 FIFA ကမ္ဘာ့ဘောလုံးဖွဲ့ချုပ်ရဲ့တနစ်တာအကောင်းဆုံးစုတွေကိုတော့မနေ့ကမှချီးမြှင့်သွားမှာဖြစ်ပါတယ်။အခုနှစ်အတွက် FIFA အကောင်းဆုံးဘောလုံးသမားစုအတွက်ကို Bayern Munich တိုက်စစ်မှု Robert Lewandowski, Barcelona တိုက်စစ်မှု Messi နဲ့ Juventus တိုက်စစ်မှု Cristiano Ronaldo တို့ကိုတကာတင်သုံးဖြစ်ရွေးချယ်ထားပါတယ်။ဒီနေ့မှရေဘန်းစာဆုံးကတော့ Bayern တိုက်စစ်မှု Robert Lewandowski ဖြစ်ပါတယ်။ Lewandowski ဟာပြီးခဲ့တဲ့ဘောလုံးရာသီက Bayern အသင်းကိုဖလားသုံးလုံးရအောင်ဆွမ်းဆောင်ပေးနိုင်ခဲ့ပြီးတော့ဘွန်ဒက်စလီဂါမှာရောချန်ပီယံစ်လိဂ်မှာပါဂိုးအများဆုံးသွင်းခဲ့သူဖြစ်ပါတယ်။ဇူရော2020အတွက် FIFA အကောင်းဆုံးဘောလုံးသမားဆုဘယ်သူရမယ်ထင်ပါသလဲ။ဒါနဲ့ပတ်သက်ပြီးတော့အားကစားကလောင်ရှင်ကိုစော်မျိုးစံကတော့
ဒီနေ့အတွက်ကကျွန်တော်ကဒီ Lewandowski ကိုပဲဟိုရသင့်တယ်လို့ပဲမြင်ပါတယ်။ဘာကြောင့်လဲဆိုတော့ Bayern Munich ကိုလည်း Bayern Munich ကိုဖလားသုံးလုံးပေါ့ဗျာ။ Bayern Munich ကိုဖလားသုံးလုံးရအောင်ဒီကနေ့အဆန်းဆောင်ပေးထားတဲ့ကစားသမားဆိုတော့ဘာပဲပြောပြောကိုနှစ်ယောက်ကလည်းပြီးခဲ့တဲ့နှစ်ပေါ်ဆုံးရပြီးကောဒီလောက်ကြီးအောင်မြင်မှုတွေလည်းမရှိဘူးဆိုတော့ဒီနှစ်အတွက်ကလူဝင်ဒေါစကီပဲရတဲ့နယ်လို့ကျွန်တော်ကလည်းအဲ့လိုပဲသုံးသပ်ပါတယ
်ဒီနှစ်မှာနောက်ထပ်စိတ်ဝင်စားစရာတစ်ခုကတော့အကောင်းဆုံးနီးပြဘသူရမလဲဆိုတာပါဒီနှစ်အတွက်ဘိုင်ယန်နီးပြဟန်စီဖလစ်လီဗာပူးနီးပြယာဂင်ကလော့ပ်နဲ့လီးဒ်ယူနိုက်တက်နီးပြမာဆယ်လိုဘီယော့ဆာတို့ကိုစကားတင်ရွေးချယ်ထားပါတယ်ဒါနဲ့ပတ်သက်ပြီးတော့အားကစားကလောင်ရှင်ကိုယ်စားမျိုးစံကတော
့အဲဒီထဲမှာတော့ကျွန်တော်ကပြောရဲဆိုတော့ဘိုင်ယန်နီးပြစီဗစ်ဘူပဲဟိုဒီနှစ်တစ်နှစ်တာအတွက်ပြီးခဲ့တဲ့နှစ်တစ်နှစ်တာအတွက်အကောင်းဆုံးနီးပြအဖြစ်ရွေးချယ်နေပါတယ်။ဘာကြောင့်လဲဆိုတော့ဒီလောက်ကိုက်ယောဂတူကြီးအောက်မှာတင်းတင်းကိုဖလားသုံးလုံးပေါ့နော်။ဒီလင်းကဖလားနှလုံးနဲ့ချန်ပီယံလိဖလားရအောင်ဆက်ဆောင်ပြီးခဲ့တဲ့နီးပြဆိုတော့ဟိုသူ့ကိုပဲပြီးခဲ့တဲ့နှစ်တစ်နှစ်တာအကောင်းဆုံးနီးပြအဖြစ်ကျွန်တော်ကသတ်မှတ်ချင်ပါတယ
်။ဒီကိုရကွာစင်တမချရီကိုပြီးခဲ့တဲ့ဘက်ကထုတ်ပြန်လိုက်တာမှာတော့ဘယ်လ်ဂျီယံအသင်းကကမ္ဘာအဆင့်တစ်ဖြစ်ဆက်ပြီးတော့ရှိနေပါတယ်။ဒါကြောင့်ဘယ်လ်ဂျီယံဟာကမ္ဘာအဆင့်တစ်ဖြစ်နဲ့3နှစ်ဆက်တိုက်ရပ်တည်နိုင်ခဲ့ပါတယ်။အဲ့နောက်တော့လက်ရှိကမ္ဘာချန်ပီယံပြင်သစ်ကအဆင့်နဲ့ဘရာဇီးလ်က3အင်္ဂလန်က4နဲ့ဒီတိုင်းဆက်ရှိနေပြီးတော့လက်ရှိယောဘာချန်ပီယံပေါ်တူဂီကအဆင့်5မှာရှိနေပါတယ်။အဲ့နောက်တော့စပိန်အာဂျင်တီးနာဥရုဂွေးမက္ကဆီကိုနဲ့အီတလီတို့အဆင့်လိုက်ရှိနေပြီးတော့ဂျာမနီကတော့အဆင့်13နဲ့နယ်သာလန်ကအဆင့်14မှာရှိနေပါတယ်။အာရှမှာတော့ဂျပန်ကအဆင့်28နဲ့ထိပ်ဆုံးမှာရှိနေပြီးအရှေ့တောင်အာရှမှာတော့ဗီယက်နမ်က93၊ထိုင်းက121၊ဖိလစ်ပိုင်က124၊မြန်မာက138၊မလေးရှားက153မှာရှိနေပါတယ်ခင်ဗျာ။လူသေးရဲ့နီးပြဟောင်ဂျာရဟူလီဟာပြီးခဲ့တဲ့ဒသမ14ရက်နေ့ကအသက်83နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါပြီ။ဟူလီကွယ်လွန်သွားတဲ့အတွက်အလွန်ပဲဝမ်းနဲ့ချီကွဲရတယ်လို့လေဝူးသင်းကကြေညာချက်ထုတ်ပြန်ထားပါတယ်။ဟူလီဟာလေဝူးသင်းကို1998ကနေ2004အထိနီးပြလုပ်ခဲ့ပြီးတော့သူ့ရဲ့ကြီးမားဆုံးအောင်မြင်မှုကတော့2001ဘောလုံးရာသီမှာဥရောပဘောလုံးဖွဲ့ချုပ်ဖလားလို့ခေါ်တဲ့ Europa League အပါအဝင်လေဘူးသင်းကိုဖလားသုံးလုံးရအောင်ဆွမ်းဆောင်ပေးခဲ့တာပါခင်ဗျာ။ဟောကရှစ်ဆနစ်ကဘာဖလားမှာကဘာချန်ပီယံအီတလီအသင်းရဲ့ဂိုးသွင်းပြင်ပေါ်လိုရော့ဆီ ပြီးခဲ့တဲ့ဇန်ဘာ10ရက်နေ့ကခွင်လွန်သွားခဲ့ပါပြီ။ Juventus နဲ့ Italy တိုက်စစ်မှုတော့စီဟာနဲ့တော့ကြာနေမကောင်းဖြစ်နေခဲ့ပြီးတော့အသက်64နှစ်အရွယ်မှာခွင်လွန်သွားခဲ့တာပါ။ Russia 1982ကမ္ဘာဖလားမှာနောက်ဂျာမနီနဲ့ Final ပွဲမှာတကူပါဝင်ကွာတာဖိုင်နယ်မှာနာမည်ကြီး Brazil ကို3-0ပိုလန်နဲ့ semi final မှာ9ဂိုးသွင်းပြီးစုစုပေါင်း6ဂိုးသွင်းပြီးတော့ပြိုင်ပွဲရဲ့ဂိုးအများဆုံးသွင်းတဲ့ရွှေဖနက်စုရခဲ့သလိုအီတလီအသင်းကိုလည်းဘူဆွဲအောင်လုပ်ပေးခဲ့တာပါ။သူဟာ Juventus အသင်းနဲ့အတူ Serie A ဖလားအီတလီရှုံးထွက်ဖလားနဲ့ဥရောပဖလားတွေကိုရခဲ့ပြီး1982ခုနှစ်ကဥရောပအကောင်းဆုံးဘောလုံးသမားစု Ballon d'Or နဲ့ World Soccer Magazine ကပထမဆုံးအကြိမ်ချီးမြှင့်ခဲ့တဲ့ကမ္ဘာအကောင်းဆုံးဘောလုံးသမားစုတွေကိုလည်းရရှိခဲ့ပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံလန်ဒန်မြို့မှာပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကထိုးသက်ခဲ့တဲ့ကမ္ဘာ Heavyweight Champion လူပွဲမှာတော့ဗြိတိန်က Champion Anthony Joshua ကအနိုင်ရပြီးတော့ WBA, WBO နဲ့ IBF Champion တရဖူတွေကိုကာကွယ်သွားခဲ့ပါတယ်။ Champion Anthony Joshua နဲ့ Bulgaria နိုင်ငံကစိန်ခေါ်သူ Kubrat Pulev တို့ထိုးသက်ကြတာမှာ Joshua ကခိုးကြီးအရောက်မှာအလဲထိုးပြီးအနိုင်ယူခဲ့တာပါ။ဒီပွဲအနိုင်ရလိုက်တဲ့အပေါ်မှာ Joshua ရဲ့ပွဲစီစဉ်သူ Eddie Hahn ကတော့
It was a composed performance. It was a brutal performance. It was exactly what he needed going into 2021.
ဒီဘွဲမှာတည်ငြိမ်ငြိမ်နဲ့ထိုးသက်နိုင်ခဲ့တယ်လို့အကောင်းဆုံးထိုးသက်နိုင်ခဲ့တာပါ။သူလည်းမထိုးရတာဒီနေ့ရှိပြီဆိုတော့ဒီဘွဲကလည်း2021ခုနှစ်မှာတကယ်လိုအပ်နေတာဖြစ်ပါလေ။ရှေ့ပိုင်းကရှစ်ချီကိုလည်းကောင်းကောင်းထိုးနိုင်ခဲ့ပြီးတော့အလဲထိုးအနိုင်ယူနိုင်ခဲ့တာပါ
။ Joshua ဟာဒီဘွဲနိုင်လိုက်တဲ့အတွက်ကမ္ဘာလောကချန်ပီယံစုတွေအားလုံးစုစည်းနိုင်ဖို့လက်ရှိ WBC ကမ္ဘာလောကကောင်စီရဲ့ချန်ပီယံTyson Fury နဲ့ထိုးသက်လာနိုင်ပွဲရှိပြီးတော့ဒီပွဲအမြန်ဆုံးဖြစ်လာဖို့အတွက်တန်းနိုင်သလောက်အစွမ်းကုန်လုပ်သွားမယ်လို့ Eddie Hahn ကပြောလိုက်ပါတယ်
။ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲ။နောက်သတင်းမှတ်တည်ကြမှာပြန်ပြီးတော့ဆက်ကြရအောင်ပါ
။အခုဆက်ပြီး VOA မြန်မာပိုင်းအစီအစဉ်ရဲ့ Christmas ရာသီတေးသချင်းအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်။ပိုးဓာလီတိန်းနံတီဆိုထားတဲ့ရက်ဆက်တဲ့ဆောင်းဆိုတဲ့သချင်းကိုနားဆင်ကြပါခင်ဗျာ။ အတန်ကကြာတာပရင်းနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင
်အမေရိကန်နဲ့ဘာရိန်းနိုင်ငံတို့တန်တမန်ဆက်ဆံရေးခိုင်ခိုင်မာမာရှိနေတာဆယ်စုနှစ်တည်းနဲ့ချီကြာခဲ့ပါပြီဒီဇင်ဘာလ၁ရက်နေ့ကတော့နှစ်နိုင်ငံအကြားပထမဆုံးအကြိမ်မဟာဗျူဟာမြောက်ဆွေးနွေးပွဲကိုစတင်လိုက်ပါတယ်ဒီဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ဘာရိန်းနိုင်ငံသားရေးဝန်ကြီးအဗ်ဒူလာတစ်ဘင်ရာရှစ်အယ်ဇယာနီတို့ကဗီဒီယိုအတဆင့်တက်ရောက်အမှားစကားပြောခဲ့ပါတယ်။အစ္စရေးနဲ့ပုံမှန်ဆက်ဆံမဲ့သမိုင်းဝင်အေဘရာဟမ်အကော့စာချုပ်ကိုဘာရိန်းနိုင်ငံလက်မှတ်ထိုးတာကိုဝန်ကြီးပွန်ပီယိုကအဲ့ဒီဆွေးနွေးပွဲမှာချီးကျူးစကားပြောခဲ့ပါတယ်။စာချုပ်ကိုလက်မှတ်ရေးထိုးခဲ့တဲ့၄နိုင်ငံအနက်ဘာရိန်းကဒုတိယမြောက်လက်မှတ်ရေးထိုးတဲ့နိုင်ငံဖြစ်ပါတယ်။ဒီလိုလက်မှတ်ရေးထိုးလိုက်တာကြောင့်ခီးသွွားလုပ်ငန်း၊ပညာရေး၊ကုန်သွယ်ရေးနဲ့လုံခြုံရေးနယ်ပယ်ရေးအပါအဝင်ကဏ္ဍတော်တော်များများမှာအစ္စရေးနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့လမ်းပွင့်သွားခဲ့တာပါ
။ This is a sign of hope for the region as it moves past stale, outdated thinking to which no one should want.
အတိတ်ကခင်မမီတော့တဲ့အတွေးအမြင်တွေကိုထားရခဲ့ပြီးဖြစ်တာကြောင့်ဒီဒေသတစ်ခုလုံးအတွက်မျှော်လင့်ချက်ရောင်ကြီးတစ်ခုဖြစ်ကြောင်းဘာရိန်းရဲ့ဥဆောင်မှုနောက်ကိုတခြားနိုင်ငံတွေလည်းလိုက်လာမယ်လို့ယုံကြည်မိကြောင်းပထဝီနယ်မြေအရွယ်အစားအကပဆင်မြက်မှာဩဇာလွှမ်းမိုးမှုကိုမပေးဘူးဆိုတာကိုဘာရိန်းနိုင်ငံကပြသလိုက်တာဖြစ်ကြောင်းဝန်ကြီးဖွန်ပီယိုကပြောပါတယ်။ဒါအပြင်ဘာရိန်းနိုင်ငံကလုံခြုံရေးအရာအမေရိကန်တို့ရဲ့လက်တွဲပေါ်နိုင်ငံဖြစ်တယ်လို့လည်းသူကပြောပါတယ်။ ISIS အဖွဲ့ကိုလေကြောင်းကနေတိုက်ခိုက်ခဲ့တော့ကဘာရိန်းတို့အကူအညီပေးခဲ့တာကိုဝန်ကြီးဖွန်ပီယိုကချီးကျူးခဲ့တယ်လို့အမေရိကန်ရေတပ်ဗဟိုကုတ်ကဲရေးဌာနနဲ့အမေရိကန်ရေတပ်အမှတ်5ဌာနချုပ်ဘာရိန်းမှာအခြေစိုက်ထားတာကိုလည်းညှိနှိုင်းပြောဆိုခဲ့ပါတယ်
။ That allows us to collaborate across the board from fighting terrorism to safeguarding the passage of goods and the gold.
ဒီအခြေအနေကြောင့်အကြမ်းဖက်ဝါဒတိုက်ဖျက်ရေးအစပင်လယ်ခွေ့ဒေသတွေအီရန်တို့ရဲ့ရေကြောင်းကတိုက်ခိုက်မှုဘေးရန်ကနေကင်းဝေးလို့ကုန်ပစ္စည်းတွေတယ်ဆောင်တဲ့ရေကြောင်းလမ်းတွေကိုကာကွယ်ဆောင်ရှောက်ပေးနိုင်တာအဆုံးအလုံးကိုညှိနှိုင်းကုတ်ကဲလို့ရနိုင်ခဲ့ပါတယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။ပင်လယ်ခွေ့ဒေသလုံခြုံမှုနဲ့ဒေသတွင်းလုံခြုံရေးကိုချစ်မြတ်နိုးသူအလုံးကိုနံပါတ်1အန်ဒီယေပြုချင်းချောင်းနေသူကအီရန်အစိုးရဖြစ်ပါတယ်လို့လည်းဝန်ကြီးပွန်ပီယိုကထောက်ပြခဲ့ပါတယ
်။ I want to thank Bahrain and its people for their steadfast support of our maximum
pressure. အီရန်ကိုအထူးကြံဖြစ်စေအောင်နဲ့အီရန်ရဲ့မိစ္ဆာဩဇာလွှမ်းမိုးမှုနဲ့အကြမ်းဖက်မှုကိုလျှော့ချဖို့ဘီလီယံနဲ့ချီတဲ့ဒေါ်လာတွေ အီရန်တို့မရနိုင်အောင်အမြင့်ဆုံးဖိအားပေးလှုပ်ဆောင်ရမှာမရင်မရင်ထောက်ခံမှုပေးတဲ့အတွက်ဘာရိန်နိုင်ငံနဲ့ပြည်သူတွေကိုကျေးဇူးတင်တယ်လို့လည်းဝန်ကြီးပေါင်ပီယိုကပြောပါတယ်။နိုင်ငံသားရေးဆိုင်ရာအမျှော်အမြင်ရှိမှုလက်တွေ့ကျမှုနဲ့ကဘာကြီးကိုအရှိကိုအရှိအတိုင်းမြင်မှုတွေမှာဘာရိန်နဲ့အမေရိကန်တို့တသဘောတည်းရှိတယ်လို့လည်းသူကပြောပါတယ်
။ We recognize the violent nature.of the revolutionary Iranian regime
Iran တနင်္ဂနွေအစိုးရရဲ့အကြမ်းဖက်တဲ့သဘောတဘာဝကိုသိရှိထားသလို Iran ကိုထိန်းချုပ်ထားနိုင်မှုအရေးမှာ Israel နိုင်ငံကအဓိကလက်တွဲဖော်ဖြစ်တယ်ဆိုတာကိုကျွန်တော်တို့နားလည်ကြပါတယ်လို့လည်းဝန်ကြီးဖွန်ပြူကပြောပါတယ်။လာမယ့်သတင်းပတ်တွေတဲ့ American နိုင်ငံသားရေးဝန်ကြီးဌာနနဲ့တခြားဝန်ကြီးဌာနတွေကလုပ်ငန်းအဖွဲ့၅ဖွဲ့ဘာရိန်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။စစ်တင်နှန်းပေးတာအမျိုးသမီးတွေရဲ့ဆွမ်းဆောင်ရည်နဲ့လုပ်ပိုင်ခွင့်ကိုမြှင့်တင်ပေးတာနဲ့လူအခွင့်အရေးနယ်ပယ်တွေမှာဘာရင်းရတာဝန်ရှိသူတွေနဲ့ဆွေးနွေးကြမှာဖြစ်တယ်လို့ 5G ကွန်ရက်ထူထောင်ရေးမှာတရုတ်ကွန်မြူနစ်ပါတီရဲ့ချင်းချောင်းနေမှုကိုလည်းဆွေးနွေးသွားမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေဟာနှစ်နိုင်ငံမဟာမိတ်ဆက်ဆံရေးကိုပိုမိုခိုင်မာအားကောင်းစေဖို့အုတ်မြစ်ချပေးနိုင်မယ်လို့ယုံကြည်ကြောင်းလဲဝန်ကြီးဖွန်ပြေကပြောပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်။
ချာတာပရီနိမနကင်တရင်လွာရီနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါမယ်အမေရိကန်ဒေါ်လာ950ဘီလီယံတန်ဖိုးရှိတဲ့ COVID ကာလစီးပွားရေးအကူအညီပေးရေးအစီအစဉ်တရက်ကိုအတည်ပြုနိုင်ဖို့အမေရိကန်လွှတ်တော်ကိုယ်စားလှယ်ရဲ့အကြားသဘောတူညီလူနေပါအခြေအနေကိုရောက်ရှိနေပါတယ်အထက်အောက်လွှတ်တော်နေရာလုံးကသဘောတူအတည်ပြုပေးနိုင်ဖို့ရည်ရွယ်ထားတဲ့ကယောအကူကြီးပေးရေးအစီအစဉ်တရက်သဘောတူညီချက်ရဖို့အတော်လေးခီးရောက်နေပြီဖြစ်ကြောင်းအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကဗိုလ်တော်ဦးနေကပြောပါရယ်ဒီအစီအစဉ်ကပါတီတစ်ခုစလုံးကအထက်လွှတ်တော်အမတ်တွေတင်းနှံ့တွေကအဆုံးပြုထားတဲ့98ဘီလီယံတန်ဖိုးရှိတဲ့အစီအစဉ်ကိုအခြေခံထားတာဖြစ်ပါရယ်ဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနဲ့အသေးပြောင်းနှုန်းမြင့်တက်လာတာကိုဟန်တားဖို့အသစ်ချမှတ်လိုက်တဲ့တင်းကျပ်တဲ့စီမီကန်သက်ချက်တွေမနေ့ပေါ်တော့ကူးတကဆလို့အသက်ဝင်ပြီးဖြစ်ပါတယ်။အခုချမှတ်လိုက်တဲ့စီကန်တွေအရေးကြီးတဲ့စီးပွားရေးလုပ်ငန်းတွေအားလုံးပေးဖို့နဲ့လူမအုပ်ထက်ပို့ပြီးမစုဝေးဖို့တားမြစ်လိုက်ပါတယ်။ဒီစီမီတွေကဇန်နဝါရီလ10ရက်နေ့ထိအကျုံးဝင်မှာဖြစ်ပါတယ်။EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေပါတနေ့တည်းတပြိုင်တည်း COVID-19 ကာကွယ်ဆေးစတင်ထိုးနှံသွားဖို့ရည်ရွယ်ထားကြောင်းဥရောပကော်မရှင်ဥက္ကဋ္ဌအာစလာဗွန်ဒါလီယန်ကပြောပါရယ်အဖွဲ့ဝင်နိုင်ငံတွေအကြားညီညွတ်မှုကိုပြသတဲ့အနေနဲ့ဒီနှစ်မကုန်ခင်တရက်ရက်မှာကာကွယ်ဆေးစတင်ထိုးနှံသွားမှာဖြစ်ပါရယ် EU ရဲ့ဆေးဝါးစီမံကြီးကြပ်ရေးအဖွဲ့ဖြစ်တဲ့ဥရောပဆေးဝါးဆိုင်ရာအေဂျင်စီ EMA က Pfizer နဲ့ BioNTech ကုမ္ပဏီထုတ်ကာကွယ်ဆေးကိုသုံးစွဲခွင့်အတည်ပြုပေးဖို့ရှေ့ပတ်မှာဆွေးနွေးမှာဖြစ်ပါရယ်တရုတ်နိုင်ငံအနေနဲ့ဒုတိယအထုပ် COVID-19 ကာကွယ်ဆေးတွေကိုဘရာဇီးနိုင်ငံကိုတင်ပို့ဖို့အသင့်ဖြစ်နေပြီလို့ Sinovac Biotech ရဲ့လူထုဆက်သွယ်ရေးညွှန်ကြားမှု Lupin Chan ကပြီးခဲ့တဲ့ကြာသပတေးတွေကပြောပါရယ်တရုတ်နိုင်ငံအနေနဲ့ဒုတိယအထုပ် COVID-19 ကာကွယ်ဆေးတွေကိုဘရာဇီးနိုင်ငံကိုတင်ပို့ဖို့အသင့်ဖြစ်နေပြီလို့ Sinovac Biotech ရဲ့လူထုဆက်သွယ်ရေးညွှန်ကြားမှု Lupin Chan ကပြောပါရယ်ဘရာဇီးနိုင်ငံမျိုးတော်ဆာပိုလိုထိဒီကာကွယ်ဆေးတွေကိုသယ်ယူပို့ဆောင်ရမှာအပူချိန်မှတ်တမ်းကရိယာနဲ့စောင့်ကြည့်သွားမှာဖြစ်ပြီးဆေးရည်သွေးမထိခိုက်စေဖို့အတွက်အပူချိန်1ဒီဂရီကနေ8ဒီဂရီအတွင်းထိမ့်သိမ်းထားရှိသွားမှာဖြစ်ပါတယ်။ American ပြည်ထောင်စုကအီရန်နိုင်ငံရဲ့ရေတံဓာတ်ပစ္စည်းတွေရောင်းချရမှာအကူအညီပေးခဲ့တဲ့တရုတ်နဲ့ UAE နိုင်ငံကကုမ္ပဏီတွေကိုပြီးခဲ့တဲ့ပတ်လုံးနေ့ကဒက္ခပိတ်ဆို့အရေးယူခဲ့ပါတယ်။အဲ့ဒီကုမ္ပဏီလေးကတော့တရုတ်နိုင်ငံအခြေစိုက် Donghai International Ship Management Limited နဲ့ Petrochem Southeast Limited တို့ဖြစ်ပြီး UAE အခြေစိုက် Alpha Tech Trading နဲ့ Petroliance တို့ဖြစ်ကြပါတယ်ခင်ဗျာ။ချက်တာပရင်းနဲ့မနက်ခင်းစီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါက်တာရှင်မြကိုစိတ်တပြားရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲ့မတော်ပါ။
This program has come to you from the Voice of America, Washington.